Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ4ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ပြီးတော့အကြမ်းဖက်တာတွေအထိဖြစ်ခဲ့ပါတယ်။ဖိလစ်ပိုင်မှာတော့ဂရုတင်မော်၃င်းပေါက်ခဲ့တာကြောင့်လူ31ယောက်တိဆုံသွားခဲ့ပါတယ်။ပြည်ထောင်နိုင်ငံကတီထွင်ထုတ်လုပ်သူ1ယောက်ဟာ Hoverboard နဲ့အင်္ဂလိပ်ရေလက်ကြားကိုအောင်မြင်စွာဖျက်ကျော်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီလိုထိတိုက်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်။တရင်နေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ရပ်ပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့မြန်မာအစိုးရစစ်တပ်နဲ့ TNL တအောင်တပ်တို့ကြားမှာရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တအောင်တပ်ဖက်ကပြောပါရယ်
။တပ်မတော်ဘက်ကအားလုံးကိုတပြိုင်တည်းသာရပ်မယ်ဆိုရင်တနိုင်ငံလုံးတိုက်တာရက်စဲသွားနိုင်တဲ့အခြေအနေရှိတယ်။အခုတပ်မတော်ကအဲ့လိုမျိုးစေတနာနဲ့လှုပ်တာကိုမတွေ့ရတဲ့အတွက်တစ်ဖက်သက်ပြကရဲ့ဈေးဆိုတဲ့ကိစ္စကတော့
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရဦးထွန်းစောပြောသွားတာပါ။အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့တူမြန်မာရေးရာဆွေးနွေးခန်းမှာတော့ပကံဒေတာရေရှိတည်တံ့အောင်ထိမ့်သိမ့်ရေးဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတာကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြန်မာပြည်မပိစာများကဏ္ဍနဲ့ကဘာတလွားထူကြဆံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ဒီနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တာတွေအထိပါဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကရဲစခန်းကိုဂဲတွေအုံနီဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေဟာစောပိုင်းမှာတော့အရင်လိုငြင်းငြမ်းစွာချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးဆန္ဒပြတဲ့သူတွေကတချင်းတွေတီဆိုတီးမှုပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒါမဲ့လေညနေပိုင်းမှာတော့ဆန္ဒပြတဲ့သူတွေဟာတဲကတချို့အဖွဲ့တွေဟာရဲတပ်ဖွဲ့နဲ့တရုတ်ပြည်မကြီးနဲ့ဆက်ဆံရေးရုံးတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူရာပေါင်းများစွာကလမ်းတွေကိုပိတ်ဆို့လိုက်ပြီးတော့ရဲစခန်းကိုလည်းဂဲတွေနဲ့ပစ်ပေါက်ပြီးတော့မှန်ပတင်းပေါက်တွေကိုလည်းခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့ပြန်ပြီးတော့နှိမ်နှင်းခဲ့ပါတယ်။မနေ့စနေနေ့တုန်းကဆိုရင်လည်းဆန္ဒပြမှုတွေကြောင့်ဒီဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့ဒါဟာဟောင်ကောင်မှာညညစက်တိုက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီမနေ့ကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမျိုးရုံပုံးတွေရဘာကြီးစံတွေတုံးပြီးနှိမ်နှင်းခဲ့ပါတယ်။တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်ပြည်သူတွေကအခုလိုဆန္ဒပြခဲ့ကြတာဖြစ်ပြီးတော့အခုဆိုရင်နလကျော်သွားပြီဖြစ်ပါတယ်။ဒါမဲ့လည်းတရုတ်ဆိုရကတော့ဆန္ဒပြပွဲတွေဆက်မဖြစ်အောင်လုပ်သွားမယ်လို့တရုတ်ပင်မသတင်းမီဒီယာတစ်ခုကဒီကနေ့မှသတိပေးလိုက်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံလေပိုင်းဒေသမှာလေပြင်းထန်ပြီးတော့လှိုင်းကြီးတာမို့လို့ဂရုမော်တော်၃၀တိမ်းမောက်ခဲ့ရမှာသစ်ဆုံးသူရေတွက်25ဦးထိရှိသွားပြီဖြစ်ပါတယ်6ဦးကတော့ပျောက်ဆုံးနေဆဲရှိပြီးတော့ကယ်ဆယ်ရေးသမားတွေကတော့ဒီကြမ်းတမ်းလာတဲ့အဲ့ဒီပြည်ပြင်နေရာမှာနောက်ထပ်ရုပ်လောင်းတွေတွေ့မလားရှာဖွေနေကြတယ်လို့ဖိလစ်ပိုင်ရဲကပြောပါတယ်ဂွိုင်မော်ရက်စ်နဲ့အီလိုအီလိုခရိုင်တွင်းစနေ့တုန်းကရုတ်တရက်လေပြင်းထန်ပြီးတော့ကြီးမားအားကောင်းတဲ့လှိုင်းလုံးတွေဖြစ်တာကြောင့်ဂရုမော်တော်တွေတိမ်းမောက်ကုန်တာဖြစ်ပါတယ်အခုရရှိထားတဲ့ရုပ်လောင်းအများစုကတော့မှောက်သွားတဲ့မော်တော်နှစ်ဆင်းစီကခီးသွားပြီဖြစ်တယ်လို့ဒေသရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူဂျိုးဟာဗီယာကပြောပါရယ်ခီးတဲ့နဲ့မော်တော်ဝန်ထမ်း55ဦးကိုတော့ကယ်ဆယ်ရမိထားပါရယ်တတိယမော်တော်ယာဉ်ကတော့ခီးတင်ဆောင်တာမရှိပါဘူးအဲဒီကမော်တော်ဝန်ထမ်း4ဦးလုံးအသက်ရှင်လျက်ကယ်ဆယ်ရမိတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါရယ်အသက်ရှင်ကျန်တဲ့သူတွေပြောရဆိုရင်တော့မော်တော်ခီးစဉ်အလေလောက်မှာကောင်းကင်ဘီဟာရုတ်တရက်ကြီးမင်းမောင်လာပြီးတော့လေပြင်းတိုက်ခိုက်ရာကနေသူတို့ရဲ့တင်မော်ရီတိမ်ပေါက်ကုန်လာလို့သိရပါတယ်။ရာသီဥတုဆိုးလာတာကြောင့်မော်တော်နှစ်ဆင်းနောက်ပြန်လှည့်နေတဲ့အချိန်မှာပဲနောက်ထပ်တတိယမော်တော်ကပင်လယ်ပြင်ကိုဘာကြောင့်ထွက်ရလဲဆိုတာကိုတော့အာနာဘိုင်ကစုံစမ်းနေပါတယ်။ဖိလစ်ပိုင်ရှိဘက်ကန်ယွန်တန်ဒေသမှာမုတ်တုံမုန်းနဲ့လေပြင်းတိုက်တာတွေနောက်လေပြင်းကြောင့်မြေပြိုနိုင်တာတွေနဲ့ရာသီဥတုဆိုးလာနိုင်ခြေရှိတယ်ဆိုတာကိုမုတ်တုံဥသာဌာနကကြိုတင်သတိပေးထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဂျာဝါကျွန်းပေါ်ကလျှက်စစ်တပ်အဖွဲ့ဆိုင်တချို့မှာဒါဖြန့်ပြမှုပြဿနာဖြစ်ခဲ့တာကြောင့်မြို့တော်ဂျကာတာနဲ့အနီးနားကပြည်နယ်တွေမှာလျှက်စစ်တပ်အဖွဲ့တွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျှက်စစ်တပ်အဖွဲ့ကုမ္ပဏီကဒီကနေ့မှပြောကြားလိုက်ပါတယ်။အင်ဒိုနီးရှားဒေသဆန်တော်ချိန်ဒီကနေ့နေ့လယ်12နာရီမတိုင်ခင်လေးမှာလျှက်စစ်မီးပြတ်တောက်သွားခဲ့တာဖြစ်ပြီးတော့အဲ့လိုပြတ်သွားတဲ့အတွက်ဂျကာတာမြို့မှာရထားစီးနေကြတဲ့ခီးစယ်တွေကိုလည်းရထားတွေပေါ်ကနေကယ်ထုတ်ခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်။ဒါပြင်ဘလောက်ထိကြာကြာထိလျက်စစ်တားတွေပြတ်တောက်နေဦးမယ်ဆိုတော့သေချာမသိသေးပဲဖြစ်နေပါတယ်။လျက်စစ်တားဖြန့်ပြူးတဲ့နေရာတစ်ခုမှာပြဿနာဖြစ်ခဲ့တဲ့အတွက်အရှိကနေနောက်ဘက်ကိုလျက်စစ်တားပို့ဆောင်တာတွေလုပ်လို့မရပဲဖြစ်ခဲ့တာလို့ PLN ကုမ္ပဏီကပြောပေမဲ့ဘာဆိုတာကိုတော့အတိအကျပြောဆိုသွားခြင်းမရှိခဲ့ပါဘူး။ဒါမှလည်းဂျကာတာနိုင်ငံကလေဆိပ်ကတော့အရန်တင့်ပြင်ထားတဲ့မီးစက်တွေနှုတ်ပြီးအလုပ်လုပ်နေတာကြောင့်လေရင်အတက်ဆင်းနေတဲ့လေဆိပ်လုပ်ငန်းတွေပုံမှန်လုဆောင်နေသလိုစေယုံတွေလည်းပဲပုံမှန်အတိုင်းပဲလုပ်နေတယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားရှစ်ကြိမ်မြောက်ဆွေးနွေးပွဲကိုကာတာနိုင်ငံဒူဟာမှာစတင်ပါတယ်။ဒီဆွေးနွေးပွဲမှာတော့တမိုင်းမှာအမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲကိုဆုံးသတ်နိုင်ရေးသဘောတူညီချက်တရက်ထွက်လာနိုင်တယ်လို့နှစ်ဖက်စလုံးကတော့ရည်ညွှန်းပြောဆိုနေပါတယ်။သဘောတူညီချက်တရက်ကိုအဆုံးသတ်ရေးလူလာမှုကိုတာလီဘန်ဘက်ကပြနေပြီးတော့ကျွန်တော်တို့ဘက်ကလည်းကောင်းမွန်တဲ့သဘောတူညီချက်အတွက်ဆင်းသစ်ဖြစ်နေပြီလို့အမေရိကန်စစ်ဆေးညှိနှိုင်းမှုဇမေးကလီဇက်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်နှစ်ဖက်စလုံးကဒီသဘောတူညီချက်ပါအကြောင်းအရာတွေပေါ်မှာနားလည်မှုလွဲမှားနေတဲ့အနေအထားမှာတော့ရှိပါတယ်။တာလီဘန်ဘက်ကဒီသဘောတူညီချက်မှာအာဖဂန်နေကနေပြီးတော့နိုင်ငံခြားတပ်ဖွဲ့တွေအထူးသဖြင့်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားရေးကိုလူလားပုံရပါတယ်။အပြန်အလှန်အားဖြစ်တော့ပြင်ပနိုင်ငံတွေကိုပြည်ပနိုင်ငံတွေကိုအကြမ်းဖက်ဝါဒဆွဲဆန့်ကျင်ရေးအာဖဂန်မျိုးပေါ်မှာခွင့်မပြုရေးသူတို့ဘက်ကပြန်ပြီးကတိပေးပါတယ်။အမေရိကန်ညှိနှိုင်းမှုခလီဇက်ဘက်ကတော့ရှုမြင်ချက်ကဒါလို့မဟုတ်ပါဘူး။ညီနေရေးသဘောတူညီချက်အတွက်စူးစမ်းနေတာသာဖြစ်ပြီးတော့တပ်ဆုပ်ရေးသဘောတူညီချက်မပါပါဘူး။အာဖဂန်မျိုးပေါ်မှာနိုင်ငံတကာတပ်ဖွဲ့တွေတရှိနေတာကအချိန်အရပဲဖြစ်ပြီးတော့တပ်ဆုပ်မှုကလည်းအချိန်အပေါ်မှာပဲမူတည်တယ်လို့အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်ဆွေးနွေးပွဲမစခင်လေးမှာပဲ Twitter လူမှုကွန်ရက်မှာသူကရေးသားခဲ့ပါတယ်။အမေရိကန်ညီနိုင်ငံမှုကဒီအခြေအနေပေါ်မှာမူတည်တယ်ဆိုတဲ့အသုံးနှုန်းနဲ့ Twitter မှာရေးသားမှုကိုတော့တာလီဘန်သဘုံအဖွဲ့ဘက်ကမကြေမနက်ဖြစ်စီတယ်လို့တာလီဘန်ရဲ့နှိစက်တဲ့သတင်းရင်းမြစ်တွေကကိုးကားဖော်ပြပါရခင်ဗျာ
VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965ไนโนมิเตอร์32 kHz 9300ญาไนโนมิเตอร์57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာไนโนมิเตอร์190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အရွတ်နိုင်ငံတချို့ကိုယင်းနိုင်ငံခိုးထုတ်နေတဲ့ပြည်ပကယင်းနိုင်ငံသင်္ဘောတစ်စင်းကိုအီရန်တော်လှန်ရေးအဆောင်တပ်ကဖမ်းဆီးလိုက်တယ်လို့အီရန်ဆိုရပိုင်းရုပ်သံလိုင်းကကြေညာလိုက်ပါတယ်ဒါပြင်တမောမှာပါတဲ့တမောသား9ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြောပါရယ်။အီရန်ဒေါ်လာရဲ့အဆောင်တက်ရဲ့ရေတက်ကဒီပါရှားမင်လယ်ကွေ့ထဲမှာတချို့အာရဗ်နိုင်ငံတွေအတွက်ယင်းနဲ့ခိုးထုတ်နေတဲ့ပြည်ပကယင်းနဲ့တင်တမောတစ်စင်းကိုဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုပြီးတော့အီရန်ဒေါ်လာရဲ့အဆောင်တက်ရဲ့တမူကြီးရမေဇန်ဇီဟီရာဟီပြောကြားချက်ကိုကူးကားပြီးတော့အီရန်ဆိုရပိုင်းရုပ်သံကဒီနေ့မှဖော်ပြခဲ့တာပါ။အဲဒီယင်းနဲ့တင်တမောဟာယင်းနဲ့လီဒါပေါင်း9သိန်းလောက်တင်ဆောင်ထားပြီးတမောမှာပါလာတဲ့နိုင်ငံစုံကတမောသား9ယောက်ကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။
ဆူယားနိုင်ငံနောက်မြောက်ပိုင်းအိုက်တစ်ပြည်နယ်မှာအပြစ်ခတ်ရစဲမှုကြေညာတဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။အဲဒီနေရာမှာဆီးရီးယားမှာသဘုံတွေရဲ့နောက်ဆုံးချစ်ကိုဒီအမဂန်နေမီတရလည်းဖြစ်ပါတယ်။ဆီးရီးယားမှာအရသားတွေနဲ့အရသားအဆောက်အအုံတွေကိုတိုက်ခိုက်တာတွေရပ်ပစ်ရမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရထားတဲ့အပြစ်ခတ်ရစဲရေးပြန်လည်သဘောတူညီနိုင်ဖို့ဆိုပြီးတော့တူရကီနဲ့ရုရှားတို့ပူးပေါင်းကြိုးပမ်းနေတဲ့အပေါ်မှာလည်းချီးကျူးထားပါတယ်။ဆီးရီးယားပြည်ပခါအတွက်ဆေးအရာဖြစ်ရှင်းနိုင်မှာမဟုတ်ဘဲနဲ့ဆီးရီးယားတရားပြည်လုံးရဲ့အနာဂတ်နဲ့တည်ငြိမ်ပေးကင်းဖို့ဆိုလို့ရှိရင်နိုင်ငံရေးနည်းလမ်းကပဲဖြစ်ရှင်းပေးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဆီးရီးယားနိုင်ငံအနောက်ပြောက်ပိုင်းကအကြမ်းဖက်စစ်ပွဲတွေကြောင့်ရပ်သားယာနဲ့ချီသေဆုံးခဲ့ပြီးတော့ထောင်နဲ့ချီအိုးရင်ဆုတ်ခွာထွက်ပြေးနေကြရပါတယ်။ဆီးရီးယားပြည်ပခါကိုငြင်းငြင်းချင်းချင်းနဲ့နိုင်ငံရေးနည်းအရထောင်ရဖြေထုတ်ဖြစ်ရှင်းနိုင်ဖို့ဆီးရီးယားတွေကိုယ်တိုင်ဦးဆောင်တဲ့နိုင်ငံရေးလုံငန်းစဉ်တစ်ခုဖြစ်လာစေဖို့ဆိုပြီးတော့ကုလသမဂ္ဂထူးကူစလေပီတာဆန်ရဲ့လုပ်ငန်းကိုလည်းဆက်လက်ထောက်ခံတဲ့ကြောင်းအမေရိကန်ကြီးညာချက်မှာပါရှိပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအလဲပိုင်းအိုဟိုပြည်နယ်ဒေတန်မြို့ကမြို့မှာတနက်သားမှတူကပြစ်ခတ်ခဲ့တာကြောင့်လူ6ယောက်တေဆုံးပြီးတော့26ယောက်နဲ့ရသွားခဲ့ပါတယ်ဒေသဆန်တော်ချိန်စနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်တနာရီလောက်ကအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုဖြစ်တဲ့အချိန်မှာအဲ့ဒီအနီးအနားမှာလည်းရဲတပ်ဖွဲ့ဝင်တွေရှိနေတာကြောင့်ရဲတပ်ဖွဲ့ကဒီပြစ်ခတ်မှုကိုခက်မြန်မြန်ပဲအဆုံးသတ်နိုင်လိုက်တယ်လို့ဒေတန်မြို့ရဲတပ်ဖွဲ့က Twitter ကနေပြောထားပါတယ် ပစ်ခတ်မှုအတွင်းသနတ်သမားလည်းတည်ဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့ဘသူဘဝဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပြင်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းဒီမှုနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒေတမျိုးကဒီပစ်ခတ်မှုဟာ American Town Mine Texas ပြည်နယ် El Paso မြို့ကပစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းကြာမှာဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ American ပြည်တော်စုမှာပဲနောက်ထပ်ပစ်ခတ်မှုသတင်းဆက်ပါမယ်။လူ20ထက်မနည်းတည်ဆုံးပြီးတော့26ဦးဒဏ်ရာခဲ့တဲ့ Texas ပြည်နယ် El Paso မြို့ပစ်ခတ်မှုနဲ့ပတ်သက်လို့ဒါဟာအမုန်းတရားကိုခြေခံတဲ့ရာဇဝတ်မှုဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးနေတယ်လို့ရဲတာဝန်ရှိသူတွေကပြောပါတယ်။ El Paso မြို့က Walmart ကုန်တိုင်းမှာစင်းနေတဲ့ကပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူတူကိုရဲကဖမ်းထားပါတယ်။ Hispanic စကားပြောတိခါမှာခင်ဗျာ Hispanic ဒီ Spain စကားပြော Latin တွေဘွားတွေကိုရည်ရွယ်ပြတ်မှတ်ထားခဲ့တယ်လို့ဖန်ခံထားရတဲ့အသက်22နှစ်အရွယ်လူဖြူမျိုးသားရေးသားတယ်ဆိုတဲ့ online စာတစ်ခုကိုရရှိထားတဲ့အကြောင်းရဲချုပ် Greg Allen ကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်တနားလောက် online ပေါ်မှာဒီစာကိုတွေ့ခဲ့ရပြီးတော့ Texas ပြည်နယ်ကို Hispanic တွေကျူးကျော်ဝင်ရောက်နေတယ်ဆိုတဲ့အသုံးအနှုန်းမျိုးသူကရေးသားထားပါတယ်ဒါအပြင်စာရေးသူကဒီတိုက်ခိုက်မှုအတွင်းမှာသူသေဆုံးပြီလို့တွက်ဆရေးသားထားတာလည်းတွေ့ရပါတယ်လူမျိုးရေးခွဲခြားပြောဆိုမှုတွေကြောင့် Hispanic နဲ့ American တွေကိုအခုလိုမျိုးစိတ်မနှိမ့်မြို့ပွဲအကြမ်းဖက်လုပ်ရတွေဖြစ်လာစီတယ်ဆိုပြီးတော့ Texas ပြည်နယ်အောက်လွတ်တော်အမတ် Jacqueline Castro ကကြေညာချက်ထုတ်ပါတယ်တရတ်သမားရေးသားပြောဆိုသုံးနှုန်းမှုတွေဟာတရတ် Donald Trump ရဲ့ဒီ Hispanic ရွှေပြောင်းဝင်ရောက်လာသူတွေကိုကျူးကျော်လာသူတွေဆိုပြီးတော့သုံးနှုန်းတာနဲ့အတူတူလို့ဖြစ်နေတယ်ဆိုပြီးတော့လည်းအောက်လွတ်တော်ရဲ့ကြေညာချက်မှာအောက်လွတ်တော်အမတ်ရဲ့ကြေညာချက်မှာဖော်ပြပါတယ်အကြမ်းဖက်မှုအတွင်းမှာမက္ကဆီကန်၃ဦးသေဆုံးပြီးတော့၆ဦးဒဏ်ရာရရှိခဲ့တယ်လို့မက္ကဆီကိုသမ္မတလူပက်စ်အိုဘာအိုဘရာဒူကလည်းပြောဆိုထားပါတယ်ခင်ဗျာ
တင်းနှင်းညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့မြန်မာအစိုးရစစ်တပ်နဲ့ TNLA တအောင်တပ်တို့ကြားမှာရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တအောင်တပ်ဖက်ကပြောပါရယ်ရှမ်းပြည်နယ်အပါဝင်စကိုင်းတိုင်းဒေသကြီး၅ခုမှာတပ်မတော်ဘက်ကအပြည့်အဝတက်တန်းနှစ်လတိုးထားတဲ့အချိန်မှာအခုလိုတိုက်ပွဲတွေထပ်ဖြစ်နေတာပါနှစ်ရှိကြဖြစ်နေတဲ့ပြည်ရင်းစစ်မီငိမ့်မှုဆိုရင်တော့တပ်ဖက်ကထိုးစစ်စင်တာတွေကိုအမြန်ဆုံးရပ်ဖို့လိုတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကတိုက်တွန်းပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင
်မြမညီညာရေးလုပ်ငန်းစဉ်ပို့အဆင်ပြေအောင်ဆိုပြီးမြမစစ်တပ်ဖက်ကစစ်တိုင်းဒေသကြီးတချို့မှာတစ်ဖက်သက်အပြစ်ရက်စတင်ကြီးညာထားပေမဲ့လို့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေကဆက်ဖြစ်နေဆဲဖြစ်ပါတယ်ဒီကနေ့ဩဂုတ်လ4ရက်နေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မော်ဟန်ကျေးရွာအနီးနောင်ချိုရွာဟောင်းမှာမြမစစ်တပ်တပ်မ69နဲ့တအောင်းတပ် DLN တွေတို့ကြားတိုက်ပွဲကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့တောင်းတက် DLL ပြောခွင့်ရဗိုလ်မှူးမိုင်အကျော်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့ဒီနေ့ကတော့ဒီကုခံမြို့နယ်မော်ဟန်ရွာရဲ့အနောက်ဘက်ကတော့ဒီနောင်ချူရွာဟောင်းခေါ်တဲ့အဲ့ဒါမစစ်တပ်ကဒီနေ့စနေနေ့လောက်ပဲဒီကျွန်တော်ရှိတဲ့ရွာပဲတော်ဘက်ကတော့တက်လာတယ်ပေါ့နော်။နောင်ချူရွာနဲ့တက်လာတယ်။ဒါတော့ဒီနေ့နေ့နေ့ခွဲခံနေမှာလည်းမဖက်ဆိုင်မှာတက်ဝဲနေတက်ဝဲဖြစ်သွားတာအနိုင်ဝဲအကြာလောက်မှဒီတမူကြီးဘက်မှာလည်းဆီအဒီခမခလာရမြတ်ကူးတဲ့တာကပြန်တက်လာတယ်၃နိုင်လောက်မှဒီလာတဲ့တပ်ဖွဲ့နဲ့ကျွန်တော်တပ်ဖွဲ့နဲ့တနည်းပြန်ဖြစ်တယ်ဒီနေ့ကတော့နည်းနည်းဖြစ်တော့သူတို့ကညာတပ်မြင်လဲနောက်ပိုင်းတော့ဒီကြီးနဲ့တက်ဝဲပဲပြင်ထလာတာဖြစ်တယ်
ဒီလိုမျိုးတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကအပြစ်ရဲကြီးညာထားပေမဲ့လို့တိုက်ပွဲတွေကဆက်ဖြစ်နေတဲ့အနေအထားပေါ်မှာတော့တပ်ဖက်ကနေထိုးစစ်ဆင်နေတာတွေကိုအ мян ဆုံးရပ်တန့်ဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ပြောခွင့်ရဦးထွန်းစောကအခုလိုတုံ့တက်ပါတယ
်ဒီနလအထဲမှာတက်တက်တိုးထားမှုကလည်းပဲကျွန်တော်တို့မြင်တာကတော့တပ်ဖက်ကစီရင်နာမမှန်ဘူးလို့ကျွန်တော်တို့မြင်တာပေါ့တကယ်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုသာသူတကယ်အထောက်အကူပြုစေလိုတဲ့စီရင်နာပါရယ်ဆိုလို့ရှိရင်နိုင်ငံလုံးအတိုက်အကျနဲ့သူကအပြစ်ခရဲစေးလုပ်ဖို့လိုပါတယ်အခုကတိုက်ပြီမှာပြည်တွင်းစေးဖြစ်နေတာကျွန်တော်နှစ်ပေါက်80ကျော်ပြီတိုက်ပွဲကဟိုဘက်မှာငြိမ်လိုက်ဒီဘက်မှာဖြစ်လိုက်ဒီဘက်မှာဖြစ်လိုက်ဟိုဘက်မှာငြိမ်လိုက်ဆိုတာကတက်မတော်ရဲ့ထိုးစစ်ပုံမှာမူတည်ပြီးမှဖြစ်နေတာဖြစ်တယ်တက်မတော်ဘက်ကအားလုံးကိုတပြိုင်တည်းသာရက်မယ်ဆိုရင်တိုင်းနိုင်ငံလုံးတိုက်တာရက်စဲသွားနိုင်တဲ့အနေအထားရှိတယ်အခုတက်မတော်ကအဲ့လိုမျိုးစေတနာနဲ့လှုပ်တာကိုမတွေ့ရတဲ့အတွက်ကျွန်တော်တို့ကတစ်ဖက်သက်အပြစ်ခရဲစေးဆိုတဲ့ကိစ္စကတော့လက်တွဲမှာစစ်ရေးညီမှန်းချက်ကိုအထောက်အကူပြုဖို့လှုံ့ဆော်နေတယ်လို့ပဲမြင်ပါတယ်
ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်မှုနဲ့ရှင်းမတိုးနိုင်ဖြစ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးခရီးစဉ်တွေရှေ့ဆက်နိုင်မှုဆိုရင်တော့ NND အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးနိုင်ငံရေးစကားဝိုင်းတွေကနေတက်လန်းနိုင်မှာဖြစ်မယ်လို့လည်း UNFC ဦးထွန်းစောကအကြံပြုပါတယ
်။ငြိမ်းချမ်းရေးက NCA ပေါ်မှာအခြေခံပြီးတော့လုပ်တယ်NCA လက်မှတ်ထိုးမှပဲသူကနိုင်ငံရေးဆွေးနွေးပွဲတွေကိုတက်ခွင့်ရမယ်ဒီလိုမျိုးအဆင့်ဆင့်ကန့်သက်လိုက်တယ်ပေါ့နော်နော် NCA စာချုပ်ဆိုတာက multilateral agreement ဖြစ်တယ်နော်ဘက်ပေါင်းစုံကအားလုံးနဲ့နှွမ်းချုံတဲ့နိုင်ငံလုံးတိုက်တာဆောင်တဲ့စာချုပ်ဖြစ်တယ်အဲ့ဒါကဘက်ပေါင်းစုံကအစိုးရရောတက်မတော်ရောနော်တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်းတွေရောအဲ့ဒီနိုင်ငံလုံးတိုက်တာပြည်ခရီးစည်းကိုပေါ်ဆောင်ဖို့တာဝန်ရှိတယ်ဒီနေ့ကလက်မှတ်မထိုးတဲ့အဖွဲ့နဲ့လက်မှတ်ထိုးတဲ့အဖွဲ့ဆိုပြီးတော့ကွဲပြားအောင်လုပ်ပြီးတော့မှနိုင်ငံရေးကစားနေတယ်လို့ကျွန်တော်ကမြင်တယ်။နောက်ဆုံးပြန်ကြည့်လိုက်ရင်တော့တိုက်ပြည်နဲ့လူထုပေါ်မှာတကယ်စေတနာမမှန်ဘူးဆိုတာကိုကျွန်တော်တို့ကတွေ့ရှိရတယ်။အဲဒါကြောင့်ဒီစိတ်နေစိတ်ထားနဲ့လုံနီးလုံဟန်ကိုအခြေခံအားဖြင့်ပြင်မှပဲတိုက်ပြည်ရဲ့အချက်တီးပေါ့နော်အဓိကအခြေခံနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်မယ်လို့မြင်ပါတယ
်။အခုလက်တလောအခြေအနေမှာတော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမဆိုးရကိုယ်စားလှယ်အဖွဲ့တွေတက်မတော်သားကိုယ်စားလှယ်တွေတွေ့ဆုံနိုင်မှုအခြေအနေကတော့နှစ်ဖက်ယုံကြည်စိတ်ချသဘောတူနိုင်မဲ့နေရာရွေးချယ်နေစေအစင်မှဖြစ်တယ်လို့လည်း UNFC ဦးထွန်းစောကပြောပါတယ
်။နေရာရွေးတာမှာဟိုဒီဘက်ကညီနောင်မမိတ်တွေဘက်ကသူတို့တရုတ်ပြည်ဘက်မှာဆွေးနွေးဖို့အတွက်အစိုးပြုတယ်။ဟိုဘက်ကနေပြီးတော့မှတက်ဖက်ကနေပြီးတော့မှတရုတ်ပြည်ဘက်မှာဆိုရင်လက်မခံဘူး။အဲ့လိုမျိုးတွေဖြစ်နေတယ်။နောက်ဆုံးသူတို့ဆွေးနွေးနိုင်တဲ့အနေထားကတော့ဒီဝါနေပန်ဆန်းမှာဆွေးနွေးလို့ရတယ်ဆိုတော့ဒီသူတို့ဘက်ကတော့ကန့်လန့်ထားတာပဲ
ဟုတ်ကဲ့
ဒါပေမဲ့ဘာဖြစ်လို့တက်ဖက်ကလက်မခံလဲတော့မသိဘူးပေါ့နော်သူတို့ကမိုင်းလောက်ကိုပဲအစိုးပြုတယ်လို့ပြန်ကြားတယ်နော်ဒါတွေ့နိုင်ဖို့အတွက်ကနေရတစ်ဖက်နဲ့တစ်ဖက်ပေါ့နော်ဒါညှိလို့မရသေးတဲ့အနေထားလို့အမျိုးမျိုးလုပ်နေတယ
်မြန်မာစစ်တပ်ရဲ့တစ်ဖက်သက်အပြစ်ရစရေးကြေညာချက်ကိုတော့ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးကြေညာခဲ့တာဖြစ်ပြီးတော့စစ်တိုင်းဒေသကြီး၅ခုမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေအပြစ်ရကာလ2လထပ်ပြီးတော့တက်တန်းတိုးခဲ့ပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။ပုဂံကရှေးအောင်အမွေနှစ်တွေရေရှိတည်တန်းအောင်ထိန်းသိမ်းရေးအတွက်သက်ဆိုင်ရာဌာနတွေပူးပေါင်းဆောင်ရွက်ကြဖို့နဲ့လူထုကိုလည်းစနစ်တကျအသိပညာပေးဖို့လိုအပ်ပါတယ်လို့မြမနိုင်ငံဆိုင်ရာ UNESCO အဖွဲ့ရုံရဲ့နိုင်ငံတကာပူးပေါင်းညှိနှိုင်းရေးမှူးဒေါ်ဦးမမျိုးကပြောပါတယ်။ပြည်ဆောင်ကိုဒေါက်ခင်ဆိုးဝင်းကအမေးမြန်းထားပါတယ်ရှင်။
World Heritage Board ဒီ UNESCO ကနေပြီးတော့ World Heritage ကမ္ဘာအမွေအနှစ်စည်းရင်းဝင်အဖြစ်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကြိုးပမ်းချက်ကလေးတွေပေါ့နော်အချင်းချုပ်ပြီးပြောပြပေးပါလားရှင
်။ပုဂံဒေတာကိုကျမတို့က2013လောက်တည်းကနေစပြီးတော့စူးစမ်းခဲ့ကြပါတယ်။အဲ့တော့အဓိကကတော့ကမ္ဘာအမွေနှစ်ဝင်ခြင်းကျမတို့ကနှစ်ချက်ရှိတာပေါ့။တစ်ချက်ကတော့ဒီဒေတာကဘာလို့ကမ္ဘာအမွေနှစ်ဝင်သင့်လဲဆိုတာကိုဖော်ပြရတယ်။အဲ့တော့ပုဂံမှာရှိတဲ့ဘုရားပထိုးစီတီတွေပြီးတော့ဒီလောက်နေရာကလေးမှာဘုရားပထိုးတွေပေါင်း3,000ကျော်ရှိနေတဲ့အခြေအနေပေါ့။ဒါမျိုးလေးတွေကတခြားဖြစ်နေရမှာမရှိဘူး။ကမ္ဘာမှာဒီတနေရာတွေပဲရှိတယ်။သူရဲ့ဘိသူကပညာလဲရာအနုပညာလဲရာဒါတွေကဘလောက်ထိတောင်မှတိုးတက်မြင့်မာခဲ့တယ်ဒါ17ရာစုကနေ13ရာစုအတွင်းမှာပုဂံဒေတာရဲ့ဖွံ့ဖြိုးတိုးတက်ခဲ့ပုံဒီထေရဝါဒဗုဒ္ဓသာသနာတွေပြန့်ပွားခဲ့ပုံဒါတွေကိုဟိုတင်ပြနိုင်ဖို့အတွက်ဟိုလေးလာချက်တွေဟိုသူတေသနာပြုချက်တွေကိုလုပ်ရတယ်နောက်တစ်ခုကတော့ဒါလောက်တောင်မှရေးကြီးတဲ့ဒီအမွေနှစ်တွေကိုဘယ်လိုမျိုးနည်းနဲ့စီမံထိန်းသိမ်းမလဲပြီးတော့ဘာလို့လဲဆိုတော့ပုဂံကအမွေနှစ်ကြီးပဲမဟုတ်ဘူးဒေတာကန်တွေလည်းနေတယ်အဲ့တော့ဒေတာကန်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးရဲ့အမွေနှစ်ကိုထိန်းသိမ်းရေးကိုဘယ်လို balance ဖြစ်အောင်ညီမျှချေရှင်းအောင်လုပ်မလဲဆိုတာတွေကိုလည်းစဉ်းစားရတယ်။အဲ့ဒီပေါ်မှာမူတည်ပြီးတော့မှဒီ management plan ပေါ့စီမံခန့်ခွဲ plan ကိုလည်းရေးဆွဲခဲ့ရတယ်ပေါ့။ဆိုတော့အဓိကကတော့ဒီ nomination to CEO လို့ခေါ်တဲ့ကမ္ဘာအမွေနှစ် center ကိုအစိုးပြုလာတင်တဲ့နေရာမှာဒီပုဂံဒေတာရဲ့ရေးပါပုံတံမိုးရှိပုံတွေရဲ့အဲ့ဒီတံမိုးတွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာတွေကိုဖော်ပြတဲ့စီမံခန့်ခွဲစနစ်တွေကိုဒါ2013နေရာစလုပ်ခဲ့တယ်။ဒါ2018မှာကျမတို့ကဒီဟာတွေကို February 1ရက်နေ့မတိုင်ခင်ပေါ့။အဲ့တော့2018 January လကုန်ပိုင်းမှာကမ္ဘာ့မွေးနှစ်စင်တာကိုတာတနိုင်းနေရှင်ချင်းမှုဝင်ဌာနနေတော့တင်ပြနိုင်ခဲ့ပါတယ်။ကျမတို့ကဒီ2019ဒီအခု July 6ရက်နေ့မှာကမ္ဘာ့မွေးနှစ်ကော်မတီအစည်းအဝေးမှာပုဂံဒေတာဟာကမ္ဘာ့မွေးနှစ်ဒေတာအဖြစ်ကိုဒါတရားဝင်ရောက်ရှိသွားခဲ့တာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါ။အဲ့တော့6နှစ်ကာလမှာစူးစမ်းခဲ့ကြတာပေါ့နော
်။
အဲ့တော့အဲ့6နှစ်ကာလစူးစမ်းရတဲ့အထက်မှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါလဲရှင်။
ဟိုပထမဆုံးကတော့ဒေတာကန်နေအနေနဲ့ကဟိုကြောက်စိုးရင်ကြောက်လန့်တာတွေရှိတယ်သူတို့မှ1990တုန်းကတွေ့ကြုံရှိတယ်ပုဂံမျိုးဟောင်းထဲမှာနေတဲ့လူတွေကမျိုးသစ်ကိုအတင်းအဓမ္မရွှေကင်းခံခဲ့ရတယ်ပေါ့နော်ဆိုတော့အခုလေဒီလိုမျိုး UNESCO World Heritage ကိုဝင်နေဆိုလို့ရှိရင်ထပ်ပြီးတော့ရွှေ့ကြအောင်မလားဆိုတဲ့သူတို့စိုးရင်ပူပန်မှုတွေရှိတယ်အဲ့ဒါတွေကိုနားလည်အောင်ရှင်းပြရတယ်အဲ့တော့အဓိကကတော့ဒီကမ္ဘာ့မွေနှစ်ကို ဟိုဒီစီစဉ်ဆောင်ရွက်တဲ့အဖွဲ့အစည်းက UNESCO အဖွဲ့ဆိုတာကုလသမဂ္ဂအဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကိုထိခိုက်တယ်လို့ကတော့လုံးဝလုံးလို့မရဘူးပေါ့နော်နောက်တစ်ခုကကြတော့ဒီအမွေနှစ်ဒေသတဲ့မှာဟို UNESCO ဝင်သွားလို့ရှိရင်မြန်မာနိုင်ငံအုပ်ချုပ်ရတာမဟုတ်တော့ဘဲနဲ့ဟာ UNESCO ကနေပြီးတော့နိုင်ငံသားတွေကလာပြီးတော့အုပ်ချုပ်တော့မှာပဲဆိုတော့ဒီလိုစိုးရိမ်မှုတွေလည်းရှိတယ်။ဒီပဲ
တလွဲကောက်ပြီးတော့
ကောက်တယ်ပေါ့နော်။ဆိုတော့အဲ့ဒါမျိုးကလည်းလုံးဝမဟုတ်ပါဘူး။ UNESCO မှာဥပဒေလည်းမရှိဘူး။ဟလာဟိုဟိုထောင်ချတာတို့ဖန်ဆီတာတို့ဘာမှလည်းလုံးလို့မရပါဘူး။ဒါဒီသက်ဆိုင်ရာနိုင်ငံအဖွဲ့ပေါ့။ဒီသက်ဆိုင်ရာနိုင်ငံဆိုတာကလည်းဒီ UNESCO အဖွဲ့ပေါ့ဒီကမ္ဘာအမွေနှစ် Convention World Heritage Convention 1972ကိုဝင်ထားတဲ့မြန်မာနိုင်ငံအနေနဲ့ကသူ့ရဲ့မြန်မာနိုင်ငံအစိုးရကပဲမြန်မာနိုင်ငံမှာရှိတဲ့တည်ဆဲဥပဒေနဲ့ဒီစီမံအုပ်ချုပ်ရတာဖြစ်ပါတယ်ယူနက်စကိုအနေနဲ့ကတော့ဒီအမွေနှစ်တွေဟိုထိမ့်သိမ့်တဲ့နေရာမှာနှီးပညာအကူအညီပေးတာရယ်စီမံခန့်ခွဲတဲ့ဘက်မှာနှီးပညာအကူအညီပေးတာရယ်ဒါမျိုးကိုပဲလုပ်တာဖြစ်ပါတယ
်နောက်တစ်ခုကလေကျွန်မဟိုစိတ်ပူတာပေါ့နော်ဒီပကံဒေသမှာဒီတကယ်ရှေးဟောင်းဖျားပထိုးတွေကိုဟုတ်ခစ်တုံးကပေါ့နော်စစ်ဆိုးရလက်ထက်မှာထီးတင်နေတဲ့ကိစ္စတွေရှိတယ်နောက်ပြီးတော့ဟိုပယံနေနဲ့ပြန်ပြီးတော့ပေါ့လေဟိုပြုပြင်မွမတ်တဲ့သဘောမျိုးနဲ့ဟိုအပေါ်ယံသဘောလေးတွေအပေါ်ယံကြောလေးတွေပြင်ခဲ့တာတွေရှိတာပေါ့အဲ့ဒီဟာကလည်းဟိုငရင်လှုပ်တဲ့အခါကျတော့တော်တော်လေးကိုပြည့်စည်သွားတာလည်းမြင့်မြင့်ကိုယ်တွေပေါ့ချွတ်ဆိုလို့ရှိရင်ဒီပကံဖျားမှာလူရေးပိုက်လုံးကြီးတွေပါကြီးထည့်ပြီးတော့လုခဲ့တာကြီးလည်းရှိတာပေါ့အဲ့ဒီဟာတွေနဲ့ပတ်သက်လို့ UNESCO ဘက်ကထောက်ပြတာရှိပါလားရှင်
โอเคအဲ့တော့ကျမတို့ကဒီဘာပဲပြောဒီ1990နောက်ပိုင်းမှာပကံရဲ့ရှေးအောင်မွေနေ့တွေကိုပြင်ဆင်တဲ့နေရာမှာတော့လကောက်တချို့နေရာတွေမှာအစ်စ်ပေါ့လေတိဆောက်တဲ့နေရာမှာတော့လကောက်ဒီထိမ့်သိမ်းရေရောတိဆောက်ရေးဘက်မှာရောအားနည်းချက်တွေအများကြီးရှိခဲ့တာကိုတွေ့ရတယ်အဲ့တော့အဲ့ဒီဟာတွေကိုဘလို့နီးနဲ့ကျမတို့ကပြန်လဲကုစားမလဲပေါ့နော်အဲ့ဒီအတွက်ကိုကျမတို့ rectification guideline ပေါ့ဘလို့အစင်လိုက်ဒါတွေကိုပြန်လဲကုစားမလဲဆိုတာကိုလည်းဟိုအချိန်တစ်ခုအတိုင်းတာပေါ့နော်အဲ့လိုမျိုးပေးပြီးတော့မှပြန်လဲပြင်ဆင်ဖို့ဆိုတာကိုလည်းအကြံပေးထားတာရှိပါတယ်ဒီနေရာမှာလည်းနည်းနည်းဟိုအခက်အခဲလေးရှိတာကဒီဖျားတွေအကုန်လုံးကပကံခစ်ကဖျားတွေမဟုတ်တော့တာလည်းရှိတယ်ပေါ့နော်အခုမှအစ်စ်တဲတာလည်းရှိတယ်ဒီနိုင်ငံတကာရောပြည်တွင်းကရောပညာရှင်အလုံးဆုံးဖြတ်တာဒါတွေအလုံးကတော့အမွေနှစ်တော့အမွေနှစ်ပဲဒါပေမဲ့တိဆောက်ရေးဘိုင်းမှာမှားတာပြင်ဆင်ရေးဘိုင်းမှာမှားနေတဲ့ဟာတွေကိုလည်းတဖြည်းဖြည်းပြန်လဲပြင်ဆင်ရင်းနဲ့မှသူတို့ရဲ့တမိုးလေးတွေကိုလည်းမြင့်တက်လာအောင်လုပ်မယ်ဆိုတော့ဟိုဆောင်ရွက်ချက်ဒီစီမံချက်ကလေးကိုချပြီးတော့ပေါ့လေဒါတွေအလုံးကိုပဲပကံရဲ့ကမ္ဘာမွေနှစ်စင်းနဲ့မှဝင်ပါဖို့အတွက်ကိုတော့ဟိုစီမံဆောင်ရွက်ခဲ့ကြပါတယ်ရှင
်ခိုင်ပြင်းနေမြောက်ဦးမြို့ကိုသွားတဲ့အခါမှာဒီမြောက်ဦးမှာရှိတဲ့ဖျားပထိုးတွေကိစ္စပေါ့နော်အဲ့ဒီဟိုအင်မီတာမှာသူကလည်းပကံတက်တော့ဟိုနောက်ကြပါတယ်လေဒါပေမဲ့သူလည်းရှေးဟောင်းမြို့တော်တစ်ခုပါပဲအဲ့ဒီမှာဒီလမ်းခင်းနဲ့ဒီဆောက်လို့ရေးလုပ်သားတွေကနေပြီးတော့ဒီကြောက်တုံးတစ်ခုကိုသူတို့မိုင်းခွဲလိုက်ပါတယ်ခွဲတော့အပိုင်းစာလေးထွက်လာတဲ့ဟာလေးကကြောက်စာဖြစ်နေတယ်အဲ့ဒါမျိုးပေါ့လေသူတို့ကတော့ဒါတမင်လုပ်တာတော့မဟုတ်ဘူးဒါပေမဲ့သူတို့အနီးနားမှာရှိတဲ့ကြောက်တုံးကိုသူတို့ခွဲလိုက်တာပေါ့လေအဲ့တော့ဒီလိုမျိုးကြောက်စာတစ်ခုကိုဟိုခွဲပြစ်လိုက်တဲ့အဆင့်အထိရောက်အောင်ပြည်သူလူထုကအသိပညာအမြဲတမ်းနည်းနေတာတွေ့ရပါတယ်အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ပညာပေးဖို့ရောဆရာမတို့ဘယ်လိုများစဉ်းစားထားပါလဲရှင
်ဟုတ်ကဲ့အဲ့ဒါမျိုးတွေကမြန်မာနိုင်ငံမှာဟိုဖြစ်လေဖြစ်တာရှိနေတဲ့အခြေအနေပေါ့နော်ပကံဆိုလို့ရှိရင်ပကံရဲ့ဒီအဆောက်အုံတွေဟိုအများစုပါဖြစ်အုံနဲ့စောက်ထားတာပေါ့နော်ဒါပေမဲ့ကြောက်နဲ့စောက်ထားတာတွေလည်းရှိတယ်အဲ့ဒီကြောက်နဲ့စောက်ထားတာ၄ခုပဲရှိတဲ့အထက်မှာတစ်ခုကဒီဟိုဘာခေါ်လဲဆိုတော့ပိဋကတ်တိုက်ပေါ့အဲ့ဒီပိဋကတ်တိုက်ကလန်းခင်းတဲ့ထဲပါသွားတယ်တစ်ခုလုံးကိုဖြိုးပြီးတော့မှကိုလန်းခင်းလိုက်တယ်ဆိုတော့အဲ့ဒါလိုမျိုးတွေလည်းဖြစ်ခဲ့ပူတာရှိတယ်ပြီးတော့ခုနဆရာမထောက်ပြတယ်လို့ပေါ့ NMG တွေမှာရေးချစ်တာမျိုးတွေဆိုတော့ဘာဖြစ်လို့လဲဆိုတော့ပြည်သူကမသိဘူးဒီပကံမှာဆိုရင်ဟိုဒီအမွေနှစ်ပေါင်း400ကျော်မှာနယံမကြီးတွေရှိတယ်အဲ့တော့နယံမကြီးတွေဒီလောက်အများကြီးရှေ့ဟိုနှစ်ပေါင်း800လောက်ကနယံမကြီးတို့တစုတူပြီးတွေ့နေတာဆိုအရှိတောင်အရှာမှာဒီနေရာပဲရှိတော့တာနားမလဲတဲ့ခါကျတော့တို့ကလေအဟောင်းနေပဲပုံနေအဟောင်းနေပါပြီဆိုစေးတစ်တုတ်လိုက်တာမျိုးတွေလည်းရှိတယ်ဒီလိုရှောက်ပြီးတော့ရေးချစ်သွားတာမျိုးတွေလည်းရှိတယ်ဆိုတော့အဲ့ဒါကိုပညာပေးလဲလုတ်တင်တယ်လို့ကျွန်မထင်တယ်တကယ်တော့ပညာပေးကာလအတိုင်းတာတစ်ခုကြော်သွားပြီဆိုလို့ရှိရင်လေဟိုပြစ်ဒဏ်လေးတွေပေးတာပေါ့နော်ဥမာ fine ချတာမျိုးတို့အဲ့လိုမျိုးလေးတွေနဲ့လေဟိုထိမ့်သိမ်းဖို့လဲလိုမယ်လို့ထင်တယ
်ဒီပကံဒေတာဒီ UNESCO ဝင်တဲ့အတွက်ကြောင့်မလို့ဂုဏ်ပြုပေးတဲ့အကြီးအကျယ်ကျင်းပခဲ့ပါတယ်အဲ့မှာဒေါအောင်ဆန်းစုကြည်ပြောထားတာလေးရှိပါတယ်သူကဗာလဲဆိုတော့ဒီကမ္ဘာအမွေနှစ်စီးရင်ဝင်ဖြစ်ခြင်းအတွက်အကျိုးကျေးဇူးတွေရှိပါတယ်တဲ့မြမယဉ်ကျေးမှုအမွေနှစ်ဒီကမ္ဘာအတည်လာမယ်နောက်ပကံဒေတာမှာရှိတဲ့ဒရက်ရှိဒရက်မဲ့ယဉ်ကျေးမှုအမွေနှစ်တွေနဲ့ယဉ်ကျေးမှုသဘာဝပတ်ဝန်းကျင်ကိုကမ္ဘာအဆင့်မီကာကွယ်ထိန်းသိမ်းနိုင်မယ်ခီးသွွားလုပ်ငန်းတွေပုံမဖွံ့ဖြိုးတိုးတက်လာမယ်။နောက်ဒေသခံတွေအလုပ်ကိုင်းခွင့်လန်းတွေဝင်ငွေတွေတိုးပွားလာမယ်။အစသဖြင့်ပေါ့နော်။အဲ့တော့ဒီဒေသခံတွေဒီဝင်ငွေတိုးလာတာနဲ့အမျှဟိုခီးသွွားတွေလည်းလာမယ်ပေါ့။အဲ့ဒီအခါမှာဒီရင်ကျေးမှုအမွေနှစ်ဆက်ပြီးတော့ထိမ့်သိမ်းကြဖို့ရေရှည်တည်ရအောင်ပေါ့နော်။အဲ့လိုထိမ့်သိမ်းရမယ်ဒီစိန်ခေါ်မှုတွေကလည်းအများကြီးဖြစ်လာမှာပါ။အဲ့ဒီခါကျတော့ဒီစိန်ခေါ်မှုတွေကိုဒီ UNESCO အဖွဲ့ကြီးတွေအနေနဲ့ပေါ့နော်ဒီတတ်မှတ်ထားတာရှိပါလားစီကံချက်တွေလေ။ဥမာဒီဆောက်ဘလို့ဆက်ပြီးထိမ့်သိမ်းသွားမလဲဆိုတာမျိုးပေါ့လေ
။ဟုတ်ကဲ့ဆင်အဲ့ဒါလည်းပဲဒီ ပကံကိုကဘာအမွေနဲ့တင်ကလေးရပါတော့ကဘာအမွေနဲ့ဒေတာတစ်ခုဖြစ်လာလို့ရှိရင်ခုနကတိုင်မင်ခန်ကြီးပြောခဲ့တဲ့မိကမပို့ပါတယ်လို့ပဲဟိုဧည့်သည်ကပို့ရောက်လာမှာပေါ့အဲ့တော့ဧည့်သည်ပို့ရောက်လာတဲ့အမြာကသူကဒီဟို positive ကော negative ကော impact တွေကရှိလာမှာပေါ့ကောင်းကျိုးရောဆိုးကျိုးရောရှိလာမယ်အဲ့ခါကျတော့ကောင်းကျိုးကတော့ဟိုဒေတာကန်တွေရဲ့အလုပ်ကန်ခွင်လန်းတွေပို့လာမယ်ဝင်ငွေတွေပို့ရလာမယ်အဲ့ဒါမှန်နေကိုယ့်ရဲ့ယဉ်ကျေးမှုဝင်တွေကိုလည်းကဘာနဲ့ဝင်သိလာမယ်နောက်ဆိုးကျိုးတွေထဲမှာကျတော့လေအဲ့လိုလူများများလာတဲ့အတွက်ကြောင့်ပို့ပြီးတော့ထိခိုက်ပျက်စီးမှုတွေလည်းဖြစ်လာနိုင်တယ်ဥပမာဟိုမှာ45 seater လို့ဗစကားကြီးတွေအများကြီးဒီတရဘာတကားကိုဝင်ထွက်နေမယ်ဆိုလို့ရှိရင်တရဘာတကားရဲ့ကြံ့ခိုင်မှုတွေကဒါကြည့်လာမယ်စသဖြင့်ပေါ့နော်မျိုးစုံပေါ့ဒါကျမဒါတခုအနေနဲ့ဥပမာပေးပြီးပြောတာပါအဲ့ဒါတွေကိုဘယ်လိုမျိုးစီမံဆောင်ရွက်တင်တယ်လဲဆိုတာကိုလည်းဒီအမွေနှစ်တင်စဉ်ကလေးကပဲ management plan ဆိုတဲ့စီမံခန့်ခွဲရေးထဲမှာဒါပါပါတယ်ရှင့်အခုချိန်ပေါ့လေကမ္ဘာအမွေနှစ်ဝင်သွားပြီဆိုတာလည်းဒါဇလန်းကဆုံးသွားတာမဟုတ်ဇလန်းအခုမှစပါပါဆိုတော့အဲ့ဇလန်းအစမှာကစီမံအုပ်ချုပ်တဲ့လူတွေအနေနဲ့ကဒီအမွေနှစ်တင်စဉ်ကဟုတ်ပြောဆိုထားတဲ့အတိုင်းပေါ့နော်ဂရိကဝတ်တွေအတိုင်းကိုဒီစီမံခန့်ခွဲရေးတွေကိုစတင်လှုပ်ဆောင်မှုလည်းလိုပါတယ်အဲ့ဒီနေရာမှာအသိပညာပေးတာရောဟိုတူချင်းတစ်ဖွဲ့ချင်းနဲ့ရပဲဆောင်ရွက်လို့လည်းမရဘူးအားလုံးကပူးပေါင်းပြီးဆောင်ရွက်ရမယ်ဥပမာတန်တန်းနိုင်ငံရင်ကျင်းမှုဝင်ဌာနဟိုတဲကြီးဝန်ကြီးဌာနနောက်ပြည်ရေးရေးထွေထွေအုပ်ချုပ်ရေးစသဖြင့်ပေါ့နော်အကုန်လုံးမန္တလေးတိုင်းဒေသကြီးစိုးရဖွဲ့မကွေးတိုင်းဒေသကြီးစိုးရဖွဲ့ဒါတွေအားလုံးကပူးပေါင်းပြီးတော့မှဟိုဒီပကံကိုဘယ်လိုပုံစံနဲ့စီဒီလိုဟိုစီမံခန့်ခွဲရေးအတိုင်းစီမံအုပ်ချုပ်ပြီးရင်ပုဂံကိုဘလို့ဖြစ်ချင်လဲဆိုတော့ပုဂံရဲ့ vision ပေါ့အဲ့ဒါမျိုးကိုလည်းဟိုကြိုတင်ပြီးတော့စဉ်းစားပြီးတော့မှလှုပ်သိမ့်နေပါပြီ
ကျွန်တော်တို့ဟိုတလောတော့ကဒီမန္တလေးမှာရှိတဲ့ရွှေချောင်းပေါ့နော်ရွှေချောင်းပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဒီ USAID ရဲ့ဒီ American တန်ယုံရဲ့နောက်ပြီးတော့ဒီ World Monument Fund ရဲ့ပေါ့သူတို့ရဲ့ဝင်ဝင်ပံ့ပိုးပြီးကူညီနေကြတယ်ပေါ့အဲ့ဒီမှာကူညီနေတဲ့ဒီဘဘူးဆရာကြီးတွေပေါ့လက်သမားဆရာကြီးတွေနောက်ပြီးတော့ဒီအင်ဂျင်နီယာတွေကနေပြီးတော့သူတို့တစ်ဖက်မှာဒီခြေချောင်းပြုပြင်လုပ်နေတဲ့ထင်းသိမ်းနေတဲ့တစ်ချိန်ထဲမှာပဲအားတဲ့အချိန်မှာအဲ့မန္တလေးအမြစ်တစ်ဝိုက်မှာရှိတဲ့ထက်တန်းကျောင်းတွေမှာသွားပြီးတော့သူတို့တွေခြေချောင်းပစ္စည်းတွေကိုဘလို့ထိန်းသိမ်းနေပေါ့သူတို့တွေကလည်းဒီအင်ဂျင်ချင်းဒီကမ္ဘောဒီးယားနိုင်ငံတို့ထိုင်းတို့သွားပြီးတော့သူတို့တွေဘလို့ထိန်းသိမ်းလဲအယုဒ္ဓယာသွားတယ်သူတို့ဒီဟိုအန်ကောဝတ်ကိုသွားတယ်သွားပြီးတော့သူတို့ဘလို့ထိန်းသိမ်းလဲသွားလေ့လာခဲ့ပါတယ်လေ့လာပြီးတော့သူတို့အတူယူစရာလေးတွေပေါ့နော်အဲ့ဒါလည်းသူတို့ယူခဲ့ပြီးတော့တကယ်ဘလို့ထိန်းသိမ်းသူတို့လက်ရှိလက်တွေ့လုပ်နေတဲ့ဟာပေါ့ဒီအီတလီနိုင်ငံကပညာရှင်တွေလည်းပါတယ်အဲ့နိုင်ငံတကာကပညာရှင်တွေဝိုင်းကူနေတဲ့ဒီထိန်းသိမ်းနဲ့နီးစနစ်ပေါ့နော်မပြတ်မပြတ်ထိန်းသိမ်းနဲ့နီးစနစ်ကလေးတွေသူတို့ကဒီလိုအသိပညာပေးတဲ့အနေနဲ့အားတဲ့အချိန်မှာထက်တန်းကျောင်းတွေမှာသွားပြီးတော့သူတို့ပညာပေးလုပ်ငန်းလေးတွေလုပ်နေတာတွေ့ခဲ့ရပါတယ်ဆရာမအဲ့တော့ပုဂံဒေတာမှာလည်းဒီလိုလေးလုပ်နိုင်လို့ရှိရင်လည်းကောင်းမလားလို့ပါ
ပုဂံမှာဆိုရင်အဲ့လိုအသိပညာပေးလုပ်ငန်းလုပ်ရင်လည်းမကောက်ပေါ့ပုဂံမှာလည်းဆရာမတို့သိတဲ့အတိုင်းပဲအမွေနှစ်တွေကဒါ3,000 4,000 ဒါတော့မှမတွေ့သေးတာကြီးလည်းရှိအောင်မှာပါအဲ့ခါကျတော့ဒီလောက် 5,000 လောက်လည်းဖြစ်ချင်းဖြစ်လာအောင်မှာပါတစ်ချိန်ကျရင်ဒါပေမဲ့အဲ့ဒါတွေကိုထိန်းသိမ်းဖို့အတွက်ကဒီ artisan လို့ခေါ်တဲ့ဒီလက်မှုပညာရှင်ပိုင်းမှာကျတော့နည်းပါးပါတယ်အဲ့တော့ပုဂံခေတ်ကအုပ်ကိုဘယ်လိုလုပ်ခဲ့လဲဒီလိုအုပ်မျိုးကိုလိုက်ပြီးတော့ပြန်ဟိုလုပ်ပြီးလို့ရှိရင်ဟိုစားထိုးရမယ်ဟာမျိုးတော့ဘယ်လိုလုပ်မလဲဒီအင်္ဂလိပ်ပန်းလဲရာတွေကိုပြန်လဲပြုပြင်တဲ့နေရာမှာနိုင်ငံမကြီးကိုပြုပြင်တဲ့နေရာမှာဆိုအများကြီးရှိပါတယ်အဲ့ဒီအတွက်ကိုလည်းပဲကျမတို့မှာလုံလောက်တဲ့ပညာရှင်တွေမရှိသေးပါဘူးအဲ့တော့အသိပညာပေးရုံနဲ့မှမကောက်သင်တန်းကျောင်းလိုမျိုးလဲဖွင့်ဖို့ကလိုအပ်နေပါတယ်ဒါမှဟိုအန်ကောရောဘာလို့သွားမယ်ဆိုလဲဆရာမတို့လည်းတွေ့မှာပါသူတို့မှာအသီးစားအလုပ်ယုံတွေကိုရှိပါတယ်အသီးစားပညာရှင်တွေနဲ့ဥမာဒီပြင်ဆင်ရေးအတွက်ကိုတီးတန့်ပေါ့လေဆိုအဲ့ဒါမျိုးတွေလုပ်ဖို့လိုတယ်အဲ့ဒီခါမှာစကားပြောလာမှာဘာလဲဆိုတော့ budget ပေါ့အဲ့တော့ဘတ်ဂျက်မရှိလို့မလုပ်နိုင်ဘူးဆိုတာမျိုးကလည်းဟိုမဖြစ်သင့်ဘူးပေါ့လေအခုဆိုလို့ရှိရင်ပကံရဲ့ဇွန်ဝင်ကြေးတွေကိုလည်းဒီလိုမျိုးအမွေနှစ်တွေကိုပြန်လဲထိန်းသိမ်းတဲ့နေရာမှာသုံးဖို့ဆိုပြီးတော့မှခွဲတန်းချပေးထားရလည်းရှိပါတယ်ဆိုတော့ဒီခွဲတန်းကလည်းတကယ်ပဲဒီရှေးအောင်သူတင်တာဦးစီးဌာနနဲ့ဆက်ဆက်တဲ့တာဝန်ရှိတဲ့လူဟိုဝန်ကြီးဌာနတွေကိုရောက်အောင်ပြီးရင်အဲ့ဒီဟာနေပြီးတော့မှလည်းစနစ်တကျနဲ့အဲ့လိုသင်တန်းကျောင်းတွေဘာတွေကိုပြုစုပြောထောင်နိုင်ငံတကာပညာရှင်တွေနဲ့အတွေ့အကြုံတွေဖလဲဆိုတဲ့ဒါမျိုးသူများနိုင်ငံလည်းတွားရောက်လေးလာဆိုတဲ့ဒါမျိုးတွေလည်းလှုပ်ဖို့ကတော့လိုအပ်နေပါပြီရှင
်ဟုတ်ကဲ့ပါပကံဒေတာဟိုစီစီဆက်လက်ထိန်းသိမ်းနိုင်မှုကတော့အများကြီးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာပါရှင်ကျေးဇူးပါရှင်
မြန်မာနိုင်ငံဆိုင်ရာ UNESCO အဖွဲ့ရုံးရဲ့နိုင်ငံတကာပူးပေါင်းညှိနှိုင်းရေးမှူးထောက်မှမျိုးကိုဒေါခင်ဆိုးဝင်းကမေးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်တွေအပါအဝင်ရေဒီယိုစီစဉ်တွေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ရူကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ခြင်းနဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးသောသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပကံကို UNESCO ကအတိအမှတ်ပြုလိုက်တဲ့ကိစ္စအပေါ်မှာတည်တခုဆရာတော်ရဲ့မိန့်ကြားချက်ကဘာတွေလွဲမှားနေပါသလဲရခင်ကရောဆရာတော်ကြီးကဘာတွေမိန့်ကြားပူပါသလဲစာရာတွေကိုဒီတစ်ပတ်ပြည်တွင်းသုံးသက်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးတော့မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်အခုရဲ့ပိုင်းတွင်လူတွေကြားအပြောအများဆုံးအင်တာနက်လူမှုကွန်ရက်စာမျက်နှာ Facebook မှာအပြတ်နှံဆုံးကိစ္စတစ်ခုကိုပြောပါဆိုရင်ပကံဒေသကိုကဘာပေါ်ကထိမ့်သိမ်းစောက်ရှောက်စရာနေရာတစ်ခုအဖြစ် UNESCO အဖွဲ့ကြီးကအသိမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးဒီတကူဆရာတော်ဖျားကြီးမှတ်ချက်ပေးမိကြထားတဲ့6မိနစ်စာဗီဒီယိုဖိုင်အကြောင်းပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်28ရက်ပြည်ဦးလင်မြို့အောင်ချမ်းသာကျောင်းတိုက်ကသာသနိကအဆောက်အုံတွေစုပေါင်းရေစက်ချအောင်ပွဲအဖြစ်ကျင်းပတဲ့အခမ်းအနားအတွင်းဟောကြားတဲ့တရားထဲမှာအဲ့ဒီကိစ္စထည့်သွင်းမိကြခဲ့တာပါ။ပြည်သူအများစုကြီးကတော့ဆရာတော်မိကြတဲ့အထက်အချက်လက်တွေမှားယွင်းနေတာကောက်ချက်တွေလွဲချော်နေတာနဲ့ပတ်သက်ပြီးထောက်ပြခဲ့တာတွေ့ရပါတယ်။ဒီတကူဆရာတော်ဖျားကြီးရဲ့အရင်ရင်ကဟောကြားချက်တချို့မိကြချက်တချို့ထဲမှာလဲခုလိုပဲသမိုင်းဆိုင်ရာအချက်လက်တွေလွဲမှားတာကောက်ချက်ချလွဲမှားတာမျိုးရှိခဲ့ပြီးအငင်းပွားပွဲမိကြချက်တွေလည်းရှိခဲ့ဘူးတာပါ။ပကံကို UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စဒီတကူဆရာတော်ရဲ့မိကြချက်ဘာတွေလွဲသွားသလဲရှိမရောဆရာတော်ဖျားကြီးဘယ်လိုတရားတော်တွေဟောကြားခဲ့ဘူးတလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီကြောင်းတင်ပြသွားပါမယ်
။ဆရာတော်ဖျားကြီးကပကံဒေသကို UNESCO ကအတိအမှတ်ပြုလိုက်တဲ့ကိစ္စစိတ်ဝင်စားတဲ့အကြောင်းဒါကြောင့်အချက်လက်တွေကိုရှာဖွေဖတ်ရှုကြည့်တဲ့အကြောင်း1984ခုနှစ်မှာ UNESCO အဖွဲ့ကြီးကနေ American ပြည်ထောင်စုနှုတ်ထွက်လိုက်တဲ့အခါရန်ပုန်ငွေခန်း6တလောက်ဖြစ်သွားတဲ့အကြောင်းဒီအခါရန်ပုန်ငွေထည့်ဝင်သူတွေဟာ Islamic နိုင်ငံတွေပေါင်းစည်းထားတဲ့ OIC အဖွဲ့နဲ့ Arab တထေးတွေရေနံတထေးတွေဝိုင်းထည့်ကြတဲ့အကြောင်းအသင်းရဲ့တည်နေရာဟာလည်း American ပြည်ထောင်စု New York မဟုတ်တော့ဘဲအဇာဘိုင်ဂျန်ဆိုတဲ့နိုင်ငံရောက်သွားကြောင်းအဇာဘိုင်ဂျန်တီနီယာရှာလိုက်တဲ့အခါမွတ်စလင်နိုင်ငံတွေတဝက်ကွန်မြူနစ်နိုင်ငံတွေတဝက်ဝိုင်းနေတဲ့နိုင်ငံဖြစ်တဲ့အကြောင်းပကံကိုအဲ့ဒီအပ်လိုက်တယ်ဆိုပြီးမိန်ပါတယ်ပကံဆိုတာဗုဒ္ဓရဲ့ယဉ်ကျေးမှုဖြစ်ပေမဲ့အဇာဘိုင်ဂျန်ကပေးတဲ့ပတ်စံနဲ့ထိမ့်သိမ်းစောက်ရှောက်ဖို့လှုပ်ကြကြောင်းမြမအမွေနှစ်ကိုသူများပေးပြီးထိမ့်ခိုင်းတာဂုဏ်ယူစရာမရှိတဲ့အကြောင်းဟိုဘက်ကပေးတဲ့ပတ်စံနဲ့ဟိုဘက်ကလူတွေထိမ့်ဖို့လွှဲပေးလိုက်တာဟာတလွဲစပင်ကောင်းခြင်းပဲကိုင်းရှိစေဆိုပြီးမိန့်ကြားခဲ့တာပါဆရာတော်ရဲ့မိန့်ကြားချက်ကိုကြားနာလိုက်ရင်ပဲအချက်အလက်မှားယွင်းမှုအများကြီးတွေ့ကြရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာ1984ခုနှစ်မှာ UNESCO ကထွက်လိုက်ပြီးမြန်မာပိုင်း2002ခုနှစ်သမ္မတ George W. Bush လက်ထက်မှာပြန်လည်ဝင်ရောက်ခဲ့ပြီးသမ္မတ Trump အစိုးရလက်ထက်2019 January လရောက်မှနောက်တစ်ကြိမ် Israel နဲ့အတူထပ်ပြီးထွက်ခဲ့ပြန်ပါတယ်
အဓိကရန်ပုန်ငွေထည့်ဝင်သူတွေဟာလဲမွတ်စလင်နိုင်ငံတွေအပါအဝင် OIC အဖွဲ့မဟုတ်ပဲအဖွဲ့ဝင်နိုင်ငံအားလုံးကအချိုးကျထည့်ဝင်ကြတာမျိုးဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ဥရောပနိုင်ငံတွေကအများဆုံးထည့်ဝင်ကြတာပါ။အကြီးအကျယ်လွှဲမှားတာက UNESCO ရဲ့တည်နေရာဒါမှမဟုတ်ဌာနချုပ်အဇာဘိုင်ဂျန်ကိုရောက်သွားတယ်ဆိုတဲ့အချက်ပါ။ ယူနက်စကိုစတင်တည်ထောင်တဲ့1946ကနေဒီကနေ့အချိန်ထိပြင်သစ်နိုင်ငံပါရီမှာပဲရုံးဆိုင်ပါတယ်။နှစ်စဉ်ဖွဲ့ဝင်နိုင်ငံတွေမှာအစည်းအဝေးတွေအလှည့်ကျကျင်းပတာဖြစ်ပြီး2019ခုနှစ်အတွက်အဇာဘိုင်ဂျန်မှာကျင်းပတာဖြစ်ပါတယ်။အချက်လက်တွေမှားယွင်းပြီးနောက်ဆရာတော်ကြီးနောက်ဆုံးကောက်ချက်ချတာကမြန်မာနိုင်ငံကလူတစုဟာဗုဒ္ဓဘာသာယဉ်ကျေးမှုအမွေနဲ့ပုဂံကိုမွတ်စလင်နိုင်ငံတွေလွှမ်းမိုးတဲ့အဖွဲ့အစည်းထိုးအပ်လိုက်တယ်ဆိုပြီးဆွတ်ဆွဲလိုက်တာပါပဲ။မြန်မာနိုင်ငံလိုဘာသာရေးကိုအထူးကဲမခံတဲ့တိုင်းပြည်အတွက်မိုးမီးလောင်သွားစေနိုင်တဲ့တည်ဆဲအစိုးရကိုပြဿနာတက်စေနိုင်တဲ့မမှန်မကန်ဆွတ်ဆွဲချက်လို့သတ်မှတ်နိုင်ပါတယ်
။တကယ်တော့တီတကူဆရာတော်ရဲ့တရားတွေဟာဖိနှိပ်မှုပြင်းထန်တဲ့ဆရာနာရှင်အစိုးရလက်အောက်မှာတော့ပြည်သူတွေကြားကြောကြားပြန့်နှံ့မှုရှိခဲ့ပါတယ်။အကြောင်းကတော့ဆရာနာရှင်အစိုးရရဲ့ကမောက်ကမနိုင်လှပုံတွေကိုဗုဒ္ဓဒါနာယီလာဇက်တော်ရီနဲ့တွေဝိုက်ခိုင်နိုင်ဟောကြားထောက်ပြနိုင်လို့ပါပဲ။ဒီအတွက်ပြည်သူတွေဟာတိတကုဆရာတော်ကိုဗုဒ္ဓသာသနာအတွက်တိုင်းပြည်အတွက်ပြည်သူတွေအတွက်မကြောက်မရွံ့ဟောရဲပြောရဲတဲ့ဆရာတော်ဖြစ်သက်မှတ်ပြီးကြီးညိုတရားပွားခဲ့ကြပါတယ်။2011ခုနှစ်နိုင်ငံမှာအပြောင်းလဲတွေဖြစ်တမနာဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းဆရာတော်ရဲ့ပြောဆိုဆောင်ရွက်ချက်တချို့ဝေဖန်စရာပေါ်ပေါက်လာပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအသင်းကြီးပေါ်ပေါက်လာအောင်ကူညီပေးခဲ့ပေမယ့်တရားဝင်လုပ်ငန်းတာဝန်တွေမယူခဲ့ပါဘူး။အဲ့ဒီအချိန်မဘာသာအစည်းအဝေးတစ်ခုမှာဆရာတော်ကြီးကတမနာဦးသိန်းစိန်အနေနဲ့ဒီ9နှစ်လောက်နဲ့သူ့ရဲ့လှုပ်ရှားရှိတာကိုလှုပ်လို့ပြီးဆုံးမှာမဟုတ်ဘူး။သူ့အနေနဲ့ကတော့နောက်ထပ်သက်တမ်းတစ်ခုဆက်ပြီးတာဝန်ယူစေခြင်းနဲ့ဆိုပြီးမှတ်ချက်တစ်ခုမိန့်ကြားခဲ့ပါသေးတယ်။ဒါနဲ့ပတ်သက်ပြီးပြည်သူဆန္ဒလစ်လျူရှုတဲ့မိန့်ကြားချက်အဖြစ်ဝေဖန်ခံခဲ့ရပါတယ်။နောက်တစ်ချိန်တော့2015ခုနှစ်အောက်တိုဘာလ4ရက်နေ့ကရန်ကုန်သူဝနမိုးလုံလေးလုံအားကစားရုံမှာလုပ်တဲ့အမျိုးဆောင်ဥပဒေအောင်ပွဲအထိမ်းအမှတ်အခမ်းအနားမှာမိန့်ကြားခဲ့တဲ့ဆရာတော်ကြီးရဲ့ဩဝါဒပါ။အဲ့ဒီအခမ်းအနားကိုတနိုင်ငံလုံးကအမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ဥဆောင်ဆရာတော်တွေတန်ဃာတော်တွေနဲ့အဖွဲ့ဝင်တောင်းတဲ့ချီတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်ဆရာတော်ဟာအီရန်အစ္စလာမစ်တမရနိုင်ငံကိုလေ့လာရေးသွားပြီးပြန်ရောက်လာခါစားပါ။အီရန်မှာဆိုရင်နိုင်ငံရဲ့အမြင့်ဆုံးမှာရှိတဲ့ပုဂ္ဂိုလ်ဟာဘာသာရေးကောင်းဆောင်ဖြစ်ရမယ်လို့ကြားထန်းထားကြောင်းအခြေခံစည်းမျဉ်းမှာနိုင်ငံရေးကောင်းဆောင်ရောနိုင်ငံရဲ့တမရရောအကုန်လုံးကဘာသာရေးကောင်းဆောင်ကအကြီးဆုံးသူတို့တိုင်းပြည်မှာဖြစ်ရမယ်လို့ဖော်ပြထားကြောင်းမိန့်ပါတယ်။တပည့်တော်တို့တီထောင်စုမြန်မာနိုင်ငံမှာနိုင်ငံတော်တန်ခါနိုင်ကအဖွဲ့ကြီးကဘယ်အခြေအနေမှာရှိတယ်ဆိုတာဆရာတော်များအကုန်လုံးသိပါတယ်။နိုင်ငံရေးမှာလည်းသူအာဏာပိုင်ပဲ။ကျန်းမာရေးပညာရေးဘာသာရေးမှာလည်းသူတို့ကအာဏာပိုင်ပဲဖြစ်မယ်။အဲ့ဒါကြောင့်မတူတာတွေအဲ့လိုရှိတယ်ဆိုတာကိုတပည့်တော်တို့တိုင်းသူပြည်သားပြည်သူတွေတန်ဃာတော်တွေသိရင်နောက်တက်เสียအစ်စ်တွေအများကြီးရှိနေအောင်မယ်လို့တပည့်တော်ဒီလိုပဲယူဆတယ်လို့မင်းငယ်ပူပါတယ
်ဒီလိုပြောဆိုချက်တွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဆရာတော်ကြီးဟာမဘာသာအဖွဲ့ကြီးကိုပိတ်ပင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုအမြင်ကြည်လင်ပုံမရဘူးလို့ယူဆနိုင်ပါတယ်အဲဒီကတစ်ဆင့်ဆန္ဒစောအချက်လက်တွေမှားယွင်းပြီးပကံရှေးဟောင်းဗုဒ္ဓဘာသာယဉ်ကျေးမှုအမွေအနှစ်ကိုမွတ်စလင်တိုင်းပြည်တွေလက်ထဲအပ်လိုက်တယ်ဆိုတာမျိုးမိကြတဲ့အခြေအနေထိရောက်သွားတယ်လို့ထင်မြင်ယူဆနိုင်ကြောင်းပ
ါတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
ရရှိမြန်မာမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ចောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့လူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးဖို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမဲ့သတင်းတွေကိုကြည့်ဆိုပါရခင်ဗျာ။
အင်္ဂါညတိုင်းလေလိုင်းစီစဉ်မှပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြီမှပေးစာများကဏ္ဍကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင်VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်တောရရှင်တွေအတွက်မေတ္တာတည်လက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံး VOE ကို Messenger ကနေပြီးရေးလာကြတဲ့တောရရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါရစေ။ကျွန်မပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လမှာအလရခီထွက်နေတဲ့အတွက်ကြောင့်မလို့တောရရှင်နေမက်ဆန်ဂျာကနေရေးလာကြတဲ့စာတွေကိုတော်တော်များများမပြန်ဖြစ်ပါဘူး။အခုမှအဲ့တောရရှင်နေစာတွေကိုပြန်ပြီးတော့ဖွင့်ဖတ်ပြီးတော့ပြန်ကြားရပါမယ်နော်။မက်ဆန်ဂျာမှာစာတို့လေးနဲ့မေးလာတဲ့တောရရှင်ဆန်ဆန်ဝင်းကတော့မင်္ဂလာညချမ်းမှ VOE မြန်မာနိုင်ငံကဖမ်းယူရရှိနိုင်မဲ့ရေဒီယိုလိုင်းသိပါရစေတဲ့။ဟုတ်ကဲ့ပါ။အခုမက်ဆန်ဆန်ဝင်းကမက်ဆန်ဂျာကမေးလာတဲ့အတွက်ကြောင့်မလို့ကျွန်မမက်ဆန်ဂျာကနေပြီးတော့ကျွန်တော်တို့အော်တိုဘာလာတီ VOE ဒီရေဒီယိုအစီအစဉ်တွေကိုဖမ်းယူနိုင်မဲ့ရေဒီယိုလိုင်းတွေကိုပြန်ပြီးတော့အသေးစိတ်ပို့ပေးလိုက်ပါရနော်ရရှိမယ်လို့ထင်ပါတယ်ရှင်အခုလိုမျိုးသောရရှင်တွေလည်းတည်ကျင်တာတွေကို Messenger ကနေပြီးတော့စာရေးမေးနိုင်ပါတယ်နောက်ထပ်သောရရှင်တန်ဦးကလည်းသူကလည်း Messenger မှာမေးလာတာပါ PS ဆိုင်ကနေပြီးတော့နားထောင်လို့ရလားတဲ့ဟုတ်ကဲ့ကိုတန်ဦးကိုဖြေရမယ်ဆိုတော့ PS ဆိုင်ကနေနားထောင်လို့မရပါဘူး PS ဆိုင်နဲ့ဆိုရင်တော့ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းကြည့်လို့ရပါတယ်အဲ့မှာ DVV သတင်းဌာနတို့မြစ်စစ်မှသတင်းဌာနရုပ်သံလိုင်းတို့ကနေပြီးတော့ကျမတို့ VOE ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အွန်လိုင်းဖြိုးဆိုတဲ့သောရရှင်ကလည်းဒီအောက်ကလမှာပဲ Messenger ကနေပြီးတော့စာရေးပြီးတော့ပို့လာတာပါသူကတော့ထိပေါက်ပါစေလို့ဆုတောင်းပေးလာပါတယ
်မင်္ဂလာပါ VOE ဝန်ထမ်းများကျမ်းမာထိပေါက်နေပန်ရောက်နိုင်ကြပါစေတနေ့ကြရင် VOE ဝန်ထမ်းတယောက်ဖြစ်နေအောင်ကြိုးစားနေပါတယ်အခုမှဆယ်တန်းအောင်ကားစားမှုပညာရေးဆက်လက်သင်ယူရအောင်ပါပါ VOE ကိုခုနှစ်တန်းကျောင်းသားနားလည်တတ်တဲ့အရွယ်ကစပြီးနားထောင်ခဲ့တာအခုချိန်ထိပါ VOE ထာဝရအောင်မြင်နိုင်ပါစေ VOE မှာတာဝန်ထမ်းဆောင်နေကြသူများအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာကြပါစေ VOE မှာကျွန်တော်ရဲ့အတန် idol တွေရှိနေပါတယ်ဒီစာလေးကိုလေလိုင်းကတစ်ဆင့်ပြန်ကြားပေးစေလိုပါတယ်ခင်ဗျာ idol ဆိုတော့ဘသူများလဲမသိဘူးเนาะစဉ်းစားကြရပဲ
နောက်ဆုံးကတော့ကိုဇော်ဝင်းလိုင်ပြောလာတာပါကျွန်တော်အတန်အိုင်ဒယ်တွေရှိတယ်ဆိုလို့ဘသူတွေများပါလဲတဲ့ကိုဇော်ဝင်းလိုင်စာလေးဖတ်ရင်းနဲ့အတွေ့တွေပွားနေပါတယ်ဒီနေ့ကျရင် VOE ဝန်ထမ်းတယောက်ဖြစ်နိုင်အောင်ကြိုးစားနေပါတယ်တဲ့ဟုတ်ကဲ့ပါအောင်မြင်ပါစေလို့လည်းဆုတောင်းပေးပါရနော်ကိုအောင်လိုင်ဖြိုးကထိပောက်ပါစေလို့ဆုတောင်းပေးတဲ့အတွက်ကြောင့်မလို့လဲကျွန်မမြန်မြန်လေးပြေးပြီးတော့ထီထိုးထားပါတယ်ထိပောက်ပါစေလို့လည်းဆုတောင်းပါတယ်ပေးတဲ့ဆုနဲ့ပြေးပါစေရှင်နောက်ထပ်သိချင်လို့မေးခွန်းမေးလာပါတယ်ဆိုတော့တော်ရရှင်တယောက်ကတော့လက်ဖိုင်ဆွတ်အွန်ဖြစ်ပါတယ်ဒေတာကန်အတန်ကိုဒီခါတော့ကပြောသလိုပဲအင်္ဂလိပ်လိုရေးထားတာကိုကျွန်မစူးစမ်းပြီးတော့အတန်ထွက်ထားတာပါအတန်ထွက်မှရင်ခွင့်လွတ်ပါရှင်သူဘာမေးထားလဲဆိုရင်တော့
VOE ကိုအားပေးနားဆင်နေသူတယောက်ပါ VOE app ကနှစ်ခု၃ခုရှိနေပါတယ်၃ခုစလုံး၃ကြည့်ပါတယ်အဆင်မပြေပါဘူးတစ်ခါလေးနားထောင်လို့ရတယ်တစ်ခါလေးနားထောင်လို့မရဘူး Android phone နဲ့ဆိုရင်ဘယ် app ကိုသုံးသင့်ပါလဲ recommend ပေးပါကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါ Android phone ကနေဘလို့ application တုံးရပါလဲဆိုလို့ကျွန်မအဲ့ application download လုပ်လို့ရတဲ့နေရာကိုဒီ messenger မှာပြန်ပြီးတော့ပို့လိုက်ပါတယ်အဲ့ application ကို download ယူပြီးတော့နားဆင်ကြည့်ပါအဆင်ပြေပါလိမ့်မယ်ကြည့်ရှုအားပေးတဲ့အတွက်ကြောင့်မလို့ဒီတော်ရရှင်လက်ဖိုင်ဆွတ်အောင်ကျေးဇူးတင်ပါတယ်နော်ပါစီဆိုးဆိုးတဲ့တော်ရရှင်ကတော့ Messenger မှာစာတူတူလေးပဲရေးလာတာပါ။ကျမအဲ့ဒါခုနကတော့ပြောသလိုမျိုးနွေရသည်ခွင့်ရရှိသွားနေတော့ငါပါ။မင်္ဂလာပါ VOE တဲ့။မေးသနာကျော်ရဲ့မြန်မာပြည်ကပေးစာ။ဒီမန္တလေးလာတော့ငါ LINE ပေါ်ကတွေ့ပူးလိုက်ပါတယ်တဲ့။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဇွန်လဇူလိုင်လတော့ငါဒီ American ပြည်အောင်စုနွေရသည်ကြောင့်ပိတ်ရမှာကျမမြန်မာနိုင်ငံကိုတလရောက်သွားခဲ့တာပါ။ဒီပါစီဆိုးပြောသလိုပဲမန္တလေးကိုလည်းရောက်။တစ်ဖက်ကကစကိုင်းအင်းဝနောက်ပြီးတော့ကြောက်ပြောင်းနဲ့ပကံဘက်အထိပါရောက်ခဲ့ပါတယ်ရှင်။လိုက်ခီးတခြားမှာလည်း VOE သောရရှင်နေနဲ့တွေ့ကြရလို့အထူးဝမ်းသာပါတယ်။အဲတုန်းကသောရရှင်တရားကိုစာရေးတာကိုလည်းကျွန်မအမှတ်ရမိပါတယ်။အဲ့ဒီသောရရှင်ကနောက်တစ်ခေါက်မန္တလေးလာရင်နဲ့လက်ဖက်ရည်တိုက်ပါမယ်တဲ့။ဟုတ်ကဲ့အဲ့ဒီစကားကိုနောက်နှစ်ကျရင်သာမမေ့ပါနဲ့လို့မှာကျင်ပါတယ်နော်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။
ရွှေပြည်ဆိုတဲ့တော်ရရှင်ကတော့ဘလို့အစီအစဉ်မျိုးမှာပါဝင်လို့ရပါလဲဆိုတော့မေးလာတာပါဟုတ်ကဲ့ပါကျမတို့ VOA တော်ရရှင်နေနေဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတေးသချင်းတောင်းလာတာတွေကိုအခုလိုမျိုးကျမ VOA မြန်မာပိုင်းရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်ဒါမှမဟုတ်လည်းတော်ရရှင်နေနေမိမိတို့ရဲ့ကိုယ်ပိုင်းထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းနဲ့ဆိုရင်တော့သူယုံကြည်ကြအစီအစဉ်မှာဝင်ပြီးတော့ပါဝင်ပြောဆိုလို့ရပါတယ်အဲ့လိုပါခြင်းနဲ့ဆိုရင်တော့ကျမတို့ဖုန်းဆက်ပေးဖို့အတွက်ဖုန်းနံပါတ်လေးလှမ်းပို့လိုက်ပါနာမည်နဲ့ဖုန်းနံပါတ်နောက်ပြီးတော့အလုပ်ကိုင်စသဖြင့်ပေါ့လေကိုယ့်ရဲ့အကြောင်းနည်းနည်းအကြမ်းပြင်းပေးပို့လိုက်တယ်ဆိုရင်ကျမတို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့သူကပြန်ပြီးတော့ဖုန်းဆက်လာပါလိမ့်မယ်ဒါမှမဟုတ်အတန်နဲ့ကိုယ်တိုင်ပါဝင်ချင်တာမဟုတ်ဘဲနဲ့ကိုယ့်ဘက်ကိုစာရေးပြီးတော့ကျမတို့ဒီအစီအစဉ်မှာပါခြင်းနဲ့ဆိုရင်တော့ဒီ Messenger ကနေပြီးတော့လေစာလှမ်းရေးနိုင်ပါတယ်အီးမေးပို့မယ်ဆိုရင်တော့ VOA မြန်မာပိုင်းအီးမေးလိပ်စာ bami@voanews.com ကိုစာရေးပို့နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကချင်ကလော်ဝါဆိုတဲ့တော်ရရှင်ကလည်းရေဒီယိုခေတ်ထဲကနားထောင်လာတာအခုအင်တာနက်ခေတ်ထိပါတယ်ဟုတ်ပါရဲ့
နားထောင်လာတာနှစ်ပေါင်း20ကျော်ခဲ့ပါပြီအတန်မကြီးမလင်နဲ့နားထောင်ခဲ့တာအခုဆိုရင်ဖုန်းနဲ့အတန်ဖိုင်ဒေါင်းလုဒ်လုပ်ပြီးအတန်ကြီးကြီးလင်လင်နဲ့နားထောင်ရလို့ကျေးဇူးတင်ပါတယ်ဒါပေမဲ့နှစ်ပိုင်းအစီအစဉ်ပဲရပြီးတော့ညပိုင်းအစီအစဉ်အတန်ဖိုင်တင်ထားတာမတွေ့လို့နားမထောင်ဖြစ်ပါဘူးတင်ထားတာရှိပါလားခင်ဗျာရှိတဲ့ဆိုရင်ဘယ်လိုယူရမလဲကျေးဇူးပြုပြီးပြောပြပေးစီလိုပါတယ်ဗျာ
ဟုတ်ပါတယ်ကချင်ကသောရရှင်လော်ဝပြောတာအမှန်ပါပဲเนาะဒီသောရရှင်ကအခုနောက်ဆုံးမှ Messenger ကိုရေးပြီးတော့ကျမတို့စီဆက်သွယ်လာတာမလို့သူရေဒီယိုခေတ်ထဲကနေပြီးတော့အခု Internet ခေတ်ထိနားထောင်နေရယ်ဆိုတာတက်တည်အထင်ရှားတွေ့ရပါတယ်အထူးကျေးဇူးတင်ပါတယ်နောက်ထပ်ရင်ဖွင့်လာတဲ့တော်ရရှင်တယောက်ကတော့ထိုင်းနိုင်ငံကပါထိုင်းနိုင်ငံနေထိုင်ခွင့်အတွက်နှစ်တိုင်းစီးမြင့်တက်တင်နဲ့ရင်ဆိုင်နေရပြီးတော့ပတ်စံနေပေးနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်တော်ရရှင်အောင်ကျော်နုပါ
မင်္ဂလာပါ VOA ကျွန်တော်က VOA ပရိသတ်တယောက်ပါကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသား၄တန်းကျော်ကိုမြန်မာပြည်အစိုးရအတိအမှတ်ပြုရလားလို့ဥစွာပထမမေးချင်ပါတယ်ကျွန်တော်တို့ထိုင်းရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာပြည်မှာအလောက်ကရှားပါမှုကြောင့်သာလာရတာပါအပျော်လာကြတဲ့သူတယောက်မှမပါပါဘူးအခုမြန်မာနိုင်ငံသားတွေကနှစ်တိုင်းလိုလိုဗီဇာစာအုပ်တအုပ်လုပ်နေရပါတယ်ကျွန်တော်ဆိုရင်မနစ်ကပဲ PJ စာအုပ်လုပ်ထားတာရှိသေးတယ်အခုဒီနှစ် MOU လုပ်ရတော့မယ်ကျွန်တော်တို့လုပ်အားတွေကထိုင်းဆိုရအတွက်ပဲဖြစ်နေသလားဒါမှမဟုတ်မြန်မာတန်ယုံကများလှုပ်ရှားနေလားတော့မသိတော့ပါဘူးအခုမလုပ်မနေရဖြစ်လို့ VOA ကတစ်ဆင့်မြန်မာဆိုရတည်အောင်တင်ပြပေးလိုက်ရပါတယ်
ကျွန်တော်က VOA ပရိသတ်တယောက်ပါဆိုပြီးတော့သောရရှင်အောင်ကျော်နုထိုင်းနိုင်ငံကရွှေပြောင်းလုပ်သားသောရရှင်အောင်ကျော်နုအခုလိုမြန်မာနိုင်ငံကတာဝန်ရှိအစိုးရကိုမေးခွန်းထုတ်လာပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာကြတဲ့အထက်မှာနောက်ထပ်သောရရှင်တယောက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဘယ်လိုများလုပ်ကြမလဲတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးပေးပါအောင်လို့ပြောလာပါတယ
်မင်္ဂလာပါ VOA ဖွဲ့စည်းပုံကိုလွတ်တော်တဲ့ကနေပြင်လို့မရဘူးလို့ဦးကိုနီအဘဝင်ပညာရှင်အများစုပြောတာကိုခဏခဏကြားဖို့ပါတယ်85ရာခိုင်နှုန်းကျော်ထောက်ခံမှုရဖို့ကမဖြစ်နိုင်မဲနဲ့ NLD အစိုးရဟာဘာလို့အခုလိုလမ်းကြောင်းကိုသွားနေလဲဆိုတာစနေညဓာတ်ရိုက်လေးလိုင်းမှာမေးပြပါအောင်ခင်ဗျာဒီလမ်းရှိရင်ဘယ်လိုမျိုးဆိုတာကိုလည်းရှင်းပြသေးချင်ပါတယ် VOA ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစီခင်ဗျာ
ဟုတ်ကဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပုံမှန်တင်ဆက်ပေးတဲ့ကိုသားညွန့်ဦးတို့ကိုအောင်လွင်ဦးတို့ကြားပါရနော်ဒီတော်ရရှင်ဒီအကြောင်းလေးကိုဆွေးနွေးပေးဖို့တောင်းဆိုလာတာပါအစီအစဉ်နဲ့မဆုံးခင်မှာတော့အခုနောက်ထပ်တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်ရှင် Ethan Hunt ဆိုတဲ့တော်ရရှင်ရေးလာတာပ
ါဟိုတုန်းကရေဒီယိုသတင်းတွေထဲမှာပါတဲ့တချင်းလေးရှိရင်တင်ပေးပါလားဗျာပြန်နားထောင်ခြင်းလို့ပါတချင်းနာမည်တော့မသိတော့ပါဘူးတချင်းစာသားလေးကကြိုတွေးထားလို့မရတဲ့လောကကြီးထဲမှာပျော်သလိုပဲသွားဆိုတဲ့အချင်းလေးပါခင်ဗျာ Baby on the town of Oaxaca Canada ပျော်သလိုပဲသွားကြိုတွေးထားလို့မရတဲ့လောကကြီးမှာဘူးမနေအောင်မလား
Okay ဒီတော့ရှင် Ethan Hunt ရေးလာလို့ကျွန်မဒီအချင်းလေးကိုပြန်ပြောနားထောင်ဖြစ်ပါတယ်ရှင်ဒီတော့ရှင်မေးလာတဲ့တခြင်းလေးကကျမဟိုးရင်နှစ်ပိုင်းတွေလောက်ကတင်ဆက်တဲ့စကားပြောကြရအောင်အစီအစဉ်မှာအဖွင့်ပါတဲ့တခြင်းဖြစ်ပါတယ်။မြန်မာနိုင်ငံက The Ends ပြည့်စုံလေးမြောက်အဖွဲ့ရဲ့ပထမအဆုံးထွက်တဲ့ရောင်စုံချောကလက်တခြင်းခွေတွေကပါကျမတို့ငယ်တုန်းကနားထောင်ခဲ့ရတဲ့တခြင်းမလို့လဲကျမဆွဆွလန်းလန်းရှိခဲ့ပါတယ်။တခြင်းကောင်းစဉ်ကမစင်စားခြင်းတခြင်းများဖြစ်ပါတယ်။ နားထောင်လို့ရအောင်လို့ကျွန်မကိုအီတန်ဟန်ကိုမက်ဆန်ဂျာကနေစပြန်ပြီးတော့ YouTube link လေးလည်းထည့်ပေးလိုက်ပါတယ်အိမ်မှာဖွင့်ပြီးတော့နားထောင်လို့ရပါတယ်ရှင်ကျွန်တော်တို့ VOA စီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ် တော်ရရှင်နေအတွက်မြတ်တာလက်ဆောင်နေနဲ့မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးဖို့ရှိပါသေးတယ်နော်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ ုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုသောရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားတည်လက်ဆောင်ဖြောပြပေးကြပါတယ်။ခုနကကိုအီတန်ဟန့်မေးလာလို့အဲဒီကျမအစီအစဉ်မှာအရင်တော့ကထုတ်လွှင့်ဘူးတယ်ဆိုတဲ့တချင်းလေးနဲ့ပြန်ပြီးတော့ဖြောပြပေးကြပါတယ်။ကျမအဲဒီတချင်းလေးကိုပြန်နားထောင်ပြီးတော့လည်းတချင်းလေးကိုငယ်တော့အတိုင်းပဲပြန်ပြီးတော့ကြိုက်နှစ်သက်တဲ့စိတ်ကခံစားမိလို့ view ေတော်ရရှင်နေနဲ့ကျမဝေမျှနေတာပါ။ The ends ပြည့်စုံလေးများအဖွဲ့ရဲ့မစင်စားခြင်းတချင်းများဆိုတဲ့တချင်းလေးကိုနားဆင်ပြီးတော့အားလုံးခံစားကြကြရအောင်ပါနော်။Town of Oaxaca Canada Got a love to Joe to tell me out of Locajima Cuba ne omla Lo chimo que ya cha omle Alo Tenga riva Chilan we pobo beta Lulan we pwaje ဆိုထားတဲ့မစင်စားခြင်းတချင်များဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေရင်းနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ view ရင် internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။မဲဧတနာကျော်ရဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကိုငင်းညနေမက်ခင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။ပြီးက
ခဲ့တဲ့သတင်းပတ်ကအိန္ဒိယနိုင်ငံမှာမျိုးသားတရားဝေကိုက်ခံရပြီးတဲ့နောက်သူကအဲ့ဒီမျိုးကိုပြန်ကိုက်ခဲ့ပါတယ်။ Uttar Pradesh ပြည်နယ်က Raj Kumar ဟာအိမ်မှာရက်သောက်နေတုန်းခလောက်မွေတကောင်ကအိမ်ထဲကိုဝင်ကိုက်သွားတာပါ။သူကလည်းမွေကိုအပိုင်းပိုင်းဖြစ်သွားအောင်ပြန်ကိုက်ခဲ့တယ်လို့အဖေဖြစ်တဲ့ဘာဘူရမ်ကပြောပါတယ်။သူ့ကိုရေးပေါ်စည်းရုံကိုအမြန်ခေါ်သွားခဲ့ရပြီးဒေသခံမီဒီယာတွေရဲ့ဖော်ပြချက်အရကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဆရာဝန်တွေကလည်းမွေကိုက်လူနာတွေကိုတွေ့ပူပေမဲ့မွေကိုပြန်ကိုက်ခဲ့ပြီးတော့အဲ့ဒီမွေကိုအိတ်နဲ့ထည့်ယူလာတဲ့လူနာကိုတော့မတွေ့ပူဘူးလို့ပြောပါတယ်။ဒေသခံတွေကနောက်ပိုင်းမှာဒီမွေကိုမြေမြုပ်တချို့ခဲ့ပါတယ်ရှင
်။ကျင်းတဲ့နိုင်ငံရှေ့ဘက်ခြမ်း#ဝေးမြို့နာမှာကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတဲ့မိဘုံပြန်လွှတ်တင်တဲ့ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ Grand East Mondai Air Balloon ပွဲတော်မှာမိဘုံပြန်900လောက်ကိုတနင်္လာအတွင်းလွှတ်ဖို့ကြိုးပမ်းခဲ့ကြပေမဲ့လည်း456လုံးပဲလွှတ်နိုင်ခဲ့တာကြောင့်2018ခုနှစ်ကစံချိန်နဲ့အတူတူဖြစ်သွားတဲ့အတွက်စံချိန်တော့မကျိုးခဲ့ပါဘူး။မိဘုံပြန်အလုံး450ကျော်ကိုလွှတ်တင်ဖို့အတွက်ကြိုးတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရပြီးတနအီအတွင်းအကုန်လေတဲ့ရောက်ဖို့ဆိုတာလွယ်တဲ့အလုပ်တော့မဟုတ်ပါဘူးလို့ဒီပွဲကိုစီစဉ်သူတဦးကပြောပါဗျ။အမေရိကန်လေတဲ့စစ်အခြေစိုက်စခန်းဟောင်းချမ်ပလီလို့နာမည်ပေးထားတဲ့လေယာဉ်ဝင်းကြီးထဲမှာမီးဘုံပြန်တွေကိုဆယ်လုံးတန်းစီစတန်းစီထားပြီးတော့ဘသူကဘယ်နေရာမှာထားမလဲဆိုတာကိုပါမြေပုံနဲ့ရေးဆွဲထားရတာပါ။မီးဘုံပြန်အလုံးတရာနဲ့အစမ်းလေးကျင့်ပြန်တန်းတာတွေကိုလည်းတောက်ကြနဲ့စနေနေ့တွေတုန်းကပြုလုပ်ခဲ့ပါဗျ။လော်ရင်းဒေတာမှာနှစ်နှစ်တစ်ကြိမ်ကျင်းပတဲ့ဒီပွဲဟာကမ္ဘာပေါ်မှာအကြီးဆုံးမီးဘုံပြန်ပွဲတွေထဲကတစ်ခုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာစိန့်ဂျီကော့ပနစ်အထင်အမှတ်ရိုးရာနှစ်ပန်းသက်ပြန်ပွဲကျင်းပခဲ့ပါတယ်။ဆဲလ်စ်ဘက်ဒေသမှာရှိတဲ့ဟန်စတိန်တောင်တန်းတွေပေါ်မှာဟန်စတိုဝါဒါမှမဟုတ်ဂျီကော့ပီရန်ဂလန်လို့ခေါ်တဲ့ဆဲလ်တစ်ရိုးရာနှစ်ပန်းသက်ပွဲတွေကိုအမြင့်ပေ6500ကျော်တောင်ထိပ်ကွင်းပြင်ပေါ်မှာကျင်းပကြတာပါ။ဒီ Celtic ရိုးရာနှစ်ပန်းပွဲကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာရိုးရာယဉ်ကျေးမှုအမွေအနှစ်ဖြစ်နေ2010ခုနှစ်ကသတ်မှတ်ခဲ့ပြီးလွန်ခဲ့တဲ့နှစ်900လောက်ကတည်းကစတင်ခဲ့တဲ့ရိုးရာပွဲတစ်ခုဖြစ်ပါတယ်။ဒီတောင်ထိပ်က Celts လူမျိုးတွေရဲ့အထွတ်အမြတ်ထားရနေရာလည်းဖြစ်ပါတယ်။အသက်6နှစ်အရွယ်ကစပြီးရှင်ပြန်လို့ရပေမဲ့လေ Hackmore အလန်စုအတွက်ကတော့အသက်19နှစ်နဲ့အထက် Celts Back ဒေသခံတွေကိုပဲရှင်ပြန်ခွင့်ရှိပါတယ်။ဟက်မိုဝါအလန်စုဟာခက်ခက်ခဲခဲရှင်ပြန်ရတဲ့အတွက်တံပိုးကြီးတဲ့စုဖြစ်ပါတယ်။ဒီနှစ်အတွက်ပြိုင်ပွဲဝင်အယောက်90ကျော်ပါဝင်ရှင်ပြန်ခဲ့ပြီးတော့အသက်25နှစ်အရွယ်ခရစ်စတိုဖ်အီဘယ်ကပိုးဆွဲသွားပါတယ်။ပိုးဖြစ်ဖို့အတွက်အရေးကြီးဆုံးလိုအပ်ချက်တွေကလက်မြဲချေမြဲဖို့နဲ့ခွန်အားအများကြီးရှိဖို့လိုပါတယ်ရှင
်။မကင်ပြူထွေးနဲ့ကိုငင်းညံ့တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွှာအထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။တော်တာရှင်တွေအနေနဲ့ VV ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VV ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင် VV ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်ထဲချီဆန္ဒပြခဲ့ကြပြီးညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တာတွေဒီဖြစ်ခဲ့ပါတယ်ဆန္ဒရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးလူစုခွဲခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကရဲစခန်းကိုဂဲတွေအုံနီဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်ဆန္ဒပြပွဲတွေကအစောပိုင်းမှာတော့ငြင်းငြမ်းစွာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူရာပေါင်းများစွာကလမ်းတွေကိုပိတ်ဆို့ပြီးရဲစခန်းကိုဂဲတွေနဲ့ပစ်ပေါက်ပြီးတော့မှန်ပရင်းပေါက်တွေကိုလည်းခွဲခဲ့ကြပါတယ်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့ပြန်လည်နှိမ်နင်းခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာလေပြင်းထန်ပြီးလိုင်းကြီးခဲ့တာကြောင့်ဂရိုးမော်တော်၃စင်းတိမ်းမောက်ခဲ့ပြီးတော့တိဆုံးသူ25ယောက်အထိရှိသွားခဲ့ဖြစ်ပါတယ်ပြည်ထောင်နိုင်ငံကတီထွင်ထုတ်လုပ်သူတယောက်ဟာ Hoverboard လို့ခေါ်တဲ့ Jet Engine တက်လေပေါ်ပြန်သွားနိုင်တဲ့ခရီးရနဲ့အင်္ဂလိပ်ရေလက်ကြားကိုအောင်မြင်စွာဖျက်ချော်ပြန်သွားနိုင်ခဲ့ပါတယ် Frankie Zabata ဟာအဲ့ဒီ Hoverboard ကိုတီထွင်ခဲ့ပြီးတော့ပြည်ထောင်နိုင်ငံကနေအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးအင်္ဂလန်ကိုပြန်သန်းခဲ့တာပါအင်္ဂလိပ်ရေလက်ကြားကိုဖျက်ပြန်တဲ့အချိန်ကစုစုပေါင်းမိနစ်20ကြာခဲ့ပါတယ် Zabata ဟာပြည်ထောင်နိုင်ငံ Sanket မြို့ကနေတနင်္ဂနွေနေ့အစောပိုင်းမှာစတင်ပြန်သန်းခဲ့ပြီးတော့ Dover မြို့နောက်က St. Margaret ပင်လယ်အော်နားကိုဆင်းသက်ခဲ့တာဖြစ်ပါတယ်ပင်သစ်စစ်တပ်ရဟယင်ကသူ့နောက်ကလိုက်သွားခဲ့ပြီးတော့သူဟာလမ်းတစ်ဝက်မှာတော့တင်မောတစ်စင်းပေါ်ကိုဆင်းပြီးစီဖြည့်ခဲ့ပါတယ်ဒီကနေ့ပြန်သမ်းမှုဟာအင်္ဂလိပ်ရေလက်ကြားကိုဖျက်ပြန်ဖို့အတွက်ဒုတိယအကြိမ်မြောက်ကြိုးပမ်းခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကပထမအကြိမ်ကြိုးပမ်းစဉ်မှာတော့တင်မောပေါ်ကိုစီဖြည့်ဖို့ဆင်းစဉ်မှာရေထဲကိုကျသွားတာကြောင့်အောင်မြင်မှုမရခဲ့ပါဘူးခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ် VOA American တန်ညဘဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190ရုကနေအသံလွှင့်ပေးခဲ့တာပါရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများပါစေအောင်ပါ
This program has come to you from the Voice of America, Washington.